Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2016ခုနှစ်ဇူလိုင်လ18ရက်တနင်္လာနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမမရှင
်မင်္ဂလာပါရှင်ကျမခင်မထွေးပါတူရကီနိုင်ငံရဲ့ဆီယနာသိန်းကျိုးပန်းမှုမှာအဓိကပါဝင်နေတဲ့သူတွေကိုတရားဝင်နဲ့အညီအရေးယူဖို့အားပေးပေမဲ့ဒီလိုလှုပ်ဆောင်ရမှာအစိုးရအနေနဲ့တရားလက်လုံလှုပ်ဆောင်တာမျိုးမဖြစ်စေဘူးအမေရိကန်နိုင်ငံသားရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်တခါတောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်လို့နိုင်ငံတကာခုံတမာရီယုံကဆုံးဖြတ်ချက်ချခဲ့ပြီးဒီဘက်နီးပါးအကြာမှာတော့ဒီတရုတ်ကစီးရီးလေ့ကျင့်မှုတွေအတွက်တောင်တရုတ်ပင်လယ်ပြင်ကအစိတ်ပိုင်းတချို့ကိုအဝင်ထွက်ပိတ်ပင်ထားပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမှာကတော့ဒီကနေ့စတင်ကျင်းပတဲ့ Republican Party ကိုကိုစားပြုအမေရိကန်သမ္မတလောင်းတရားဝင်ရွေးချယ်သားမဲ့ပါတီညီလာခံအကြောင်းကိုတိုင်တက်ရောက်နေတဲ့ VOA ဝိုင်းတော်သားကိုဆက်သွယ်မေးမြန်းချက်နဲ့အတူအပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေထိုင်းနိုင်ငံချင်းမိုင်မှာတွေ့ဆုံပြီးဘာတွေဆွေးနွေးနေပါသလဲ
လက်မှတ်ထိုးထားတဲ့ရှစ်ဖွဲ့အကြာမှာညွန့်ညွန့်နဲ့ပူပေါင်းဆောင်ရွက်မှုကိုမြင့်တင်ဖို့ပါဗျာ။ဒါတစ်ချိန်တည်းမှာ
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နိုင်ငံတော်အစ်စ်အခမ်းအနားနဲ့ကျင်းပမယ့်အာဇာနည်နေ့လုံခြုံရေးအခြေအနေနောက်ဆုံးကြောက်ထားတဲ့သကောင်စင်းကတွေ့ရှိချက်စတဲ့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးမှာပါ။ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်တင်ဆက်ပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်အောင်တို့ကတင်ပြပေးမှာပါရှင်။
တူရကီနိုင်ငံရဲ့ဆီယနာသိန်းကျိုးပန်းမှုမှာအဓိကပါဝင်ပတ်သက်နေတဲ့သူတွေကိုတရားဝင်နဲ့အညီအရေးယူသွားဖို့ထောက်ခံအားပေးပေမဲ့တိုင်းပြည်တွင်းတည်ငြိမ်မှုပြန်လည်ရရှိအောင်လှုပ်ဆောင်ရမှာတူရကီအစိုးရအနေနဲ့တရားလက်လွန်အလွန်ကျုံလှုပ်ဆောင်တာမျိုးမဖြစ်စေဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးချွန်ကယ်ရီကသတိပေးပြောဆိုလိုက်ပါတယ်တိုင်းပြည်ရဲ့လူထုရွေးကောက်ခံခေါင်းဆောင်တဲ့အထူးအမေရိကန်အစိုးရကရက်တည်နေတဲ့အကြောင်းနဲ့ဒါပေမဲ့တစ်ချိန်တည်းမှာလည်းတူရကီအစိုးရအနေနဲ့တိုင်းပြည်တော်ဝန်တည်ငြိမ်မှုရှိအောင်ဆက်ပြီးတော့ကြိုးပမ်းသွားမှုအခိုင်အမာတိုက်တွန်းတဲ့အကြောင်းဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာဥရောပသမဂ္ဂ EU ကနိုင်ငံသားရေးဝန်ကြီးတွေနဲ့တွေ့ဆုံမှုအပြီးသတင်းစာရှင်းလင်းပွဲမှာဝန်ကြီးကယ်ရီကပြောသွားပါတယ်တရားဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီနှိမ့်ချဖွဲ့စည်းထားတဲ့အဖွဲ့အစည်းတွေအပေါ်အမြင့်ဆုံးဆန့်နှုန်းချပြီးလေးလာလိုက်တာသွားဖို့တူရကီအစိုးရကိုတိုက်တွန်းတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်တောက်ချနေတော့ကတူရကီနိုင်ငံမှာဆီယနာသိမ်းမှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်အစိုးရအရာရှိ 8,989 ရာကိုယာရုတာဝန်တွေကလည်းရက်ဆိုင်ခဲ့ပြီးတရားစီရင်ရေးနဲ့စစ်ဘက်ဆိုင်ရာဝန်ထမ်း 6,000 ကိုလည်းဖမ်းဆီးထိန်းသိမ်းခဲ့တဲ့အကြောင်းတူရကီအစိုးရသတင်းအေဂျင်စီ Anadolu ကဖော်ပြပါဗျ။အခုလိုဖမ်းဆီးမှုတွေနဲ့ပတ်သက်လို့ကမ္ဘာခေါင်းဆောင်တွေကတော့တူရကီအစိုးရအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုစတင်လှုပ်ဆောင်တာမျိုးမဖြစ်စေဖို့သတိပေးပြောထားပါဗျရှင်။
အခုလဆော်ပိုင်းကရဲအရာရှိတွေရဲ့လက်ချက်နဲ့လူမဲမျိုးသားတူတည်ဆုံခဲ့တဲ့ Louisiana ပြည်နယ် Baton Rouge မှာတနင်္ဂနွေနေ့မနက်ပိုင်းက3ဦးဒဏ်ရာရခဲ့ပြီးရဲအရာရှိ3ဦးကိုပြစ်ခတ်တပ်ဖြတ်ခဲ့သူဟာ American Marine တပ်ဖွဲ့ဝင်ဟောင်းတဦးဖြစ်ကြောင်းအတည်ပြုလိုက်ပါပြီ Missouri ပြည်နယ် Kansas မြို့ကအသက်29နှစ်အရွယ်မျက်နှာဖုံးဆွတ်ထားတဲ့တိုက်ခိုက်ရေးသမား Giving Long ဟာသူ့ရဲ့ rifle တနက်နဲ့ရဲအရာရှိတွေကိုပြစ်ခတ်ခဲ့တယ်လို့စစ်ဘက်အရာရှိတွေကပြောပါတယ်သူဟာ American Marine တပ်ဖွဲ့မှာ2005ခုနှစ်ကနေ2010ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့ပြီးတက်ကြွကြီးအဆင့်ရှိသူဖြစ်ပါတယ်။လောင်းက2008ခုနှစ်ကနေ2009ခုနှစ်အထိအီရတ်မှာတာဝန်ထမ်းဆောင်ခဲ့ပါတယ်။အခုပြစ်ခတ်မှုကိုလောင်းကဂျိုတင်စီစဉ်လုပ်ခဲ့တာဖြစ်တယ်လို့ပြည်내ရဲမှူးကြီးမိုက်အက်ဒမွန်ဆန်ကပြောပါတယ်။သေဆုံးခဲ့တဲ့ရဲဝန်ထမ်း3ဦးကိုလောင်းကတမင်ချောင်းချောင်းပြစ်ခတ်ခဲ့တာဖြစ်ပြီးအဲ့ဒီဒေသမှာရှိတဲ့ရဲဝန်ထမ်းတွေကိုသူ့ရဲ့သားကောင်းတွေဖြစ်ယူဆထားတဲ့အကြောင်းလည်းရဲမှူးကြီးကပြောပါတယ်။အာဖရိကနယ်ဘွားအမေရိကန်နိုင်ငံသားတွေဖိနှိပ်ခံရတယ်လို့သူမြင်ထားတဲ့အပေါ်မှာဒါကိုအကြမ်းဖက်တဲ့နည်းနဲ့ပြန်လည်တုံ့ပြန်ရမယ်လို့လောင်းကယူဆထားခဲ့တာကိုတော့သူ့ရဲ့ internet online ပေါ်ကအရေးသားတွေကဖော်ပြနေပါတယ်
အမေရိကန်ပြည်ထောင်စုအိုဟိုင်းယိုပြည်နယ်ကလီဗ်လန်မြို့မှာဒီကနေ့တနင်္လာနေ့စတင်ကျင်းပတဲ့ Republican Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံမှာတော့အမျိုးသားလုံခြုံရေးနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာကိစ္စရပ်တွေကိုအဓိကထားဆွေးနွေးကြဖို့ရှိနေပါတယ်။ဒီညီလာခံကနေ Donald Trump ကို Republican Party သမ္မတလောင်းအဖြစ်နဲ့တရားဝင်အတည်ပြုမှာဖြစ်တယ်လို့လာမယ့် November 8ရက်သမ္မတရွေးကောက်ပွဲအတွက်တရားဝင်ရှင်ပြိုင်မှုတွေစတင်မှာလည်းဖြစ်ပါတယ်။တနင်္ဂနွေနေ့ညက CBS ရုပ်သံရဲ့60 minutes အစီအစဉ်ထုတ်လွှင့်ချက်မှာတော့ Trump က Democratic Party ဘက်ကသမ္မတလောင်းဖြစ်လာဖို့တေချာသလောက်ရှိနေတဲ့ Hillary Clinton နဲ့သမ္မတ Barack Obama တို့ကိုဝေဖန်ခဲ့ပါတယ်။ American ပြည်ထောင်စုအနေနဲ့အင်အားတည်ဆောက်ဖို့လိုအပ်နေပြီး Obama နဲ့ Hillary Clinton တို့ကတော့တိတ်ပျော့လွန်းနေအခုချိန်တိုင်းပြည်မှာတရားဥပဒေစိုးမိုးပြီးညှိနှိုင်းပြပြမှုရှိဖို့လိုအပ်တယ်လို့နယ်စပ်ဒေသတွေကိုလုံခြုံအောင်အခိုင်အမာတည်ဆောက်ရလိမ့်မယ်လို့ Trump ကပြောသွားပါတယ်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်တစ်လျှောက်မှာတိုင်းကြီးတွေကာရံပြီးတရားမဝင်ဝင်ရောက်သူတွေကိုဟန်တားသွားဖို့နဲ့အမေရိကန်ပြည်ထောင်စုရဲ့မွတ်စလင်ဒုက္ခသည်ဝင်ရောက်မှုတွေကိုဟန်တားဖို့ထရမ့်ကတစ်ချိန်လုံးပြောလာခဲ့တာပါ ဒီကနေ့ညီလာခံမှာစကားပြောကြမဲ့သူတွေအထက်မှာတော့ Texas ပြည်နယ်အုပ်ချုပ်ရေးမှူးကောင် Rick Perry လူမျိုးနိုင်ငံဘက်ကစီကောင်စီဝင်ရုံတိုက်ခတ်ခံရမှုအတွင်မှာတိတ်ဆုံးခဲ့တဲ့အမေရိကန်နိုင်ငံသားတဦးရဲ့မိခင်တဦးနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြင်ပြောင်းလဲရေးဦးဆောင်လှုပ်ရှားနေသူတချို့အပြင်နယူးယောက်မြို့တော်ဝန်ဟောင်း Rudy Giuliani နဲ့ Trump ရဲ့ဇနီးဖြစ်သူ Milliana Trump တို့လည်းပါပါရရှင
်ပြင်သစ်နိုင်ငံ Nice ကမ်းခြေမြို့မှာBastille Day အမျိုးသားနေ့ပွဲတော်ဆင်နွှဲနေကြတဲ့လူအုပ်ရှိရာကိုထရက်ကားနဲ့ဒီအရှိန်နဲ့မောင်းဝင်လာပြီးတော့တိုက်ခိုက်ခဲ့တဲ့မိုဟာမက်လာဝေ့ဘူလေရဲ့ဇနီးတဲ့ဟောင်းကိုပြင်သစ်ရဲတပ်ဖွဲ့ကဒီကနေ့ပြန်လွှတ်ပေးလိုက်ပါတယ်ဘူလေကသူ့ရဲ့ဇနီးတဲ့ဟောင်းကိုသာမကမိသားစုဝင်တွေကိုပါကိုဒီလက်ရောက်ညှဉ်းပန်းနှိပ်စက်တာတွေရှိခဲ့ပြီးဒီလိုညှဉ်းပန်းမှုတွေကြောင့်သူ့ကိုအိမ်ကနေအပြေးနှင်ချခဲ့ပြီးတဲ့နောက်ဘူလေနဲ့သူ့ဇနီးဟောင်းကြားမှာအဆက်ဆက်မရှိတော့တဲ့အကြောင်းဘူလေရဲ့ဇနီးဟောင်းကဟောင်းရဲ့ရှိနေကပြင်သစ်ရုပ်တံကိုပြောပါရယ်နီးစ်မျိုးတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးလူ6ယောက်ကိုဖမ်းဆီးထားရမှာတိုက်ခိုက်မှုမတိုင်ခင်18မိနစ်မှာဘူလေကဒီဖုံးကနေတစ်ဆင့်နောက်ဆုံးပို့ခဲ့တဲ့စာကိုလက်ခံရရှိခဲ့သူလို့ယူဆရတဲ့အမျိုးသားတဦးလည်းပါပါရယ်ဒီတော်တွင်အကြမ်းဖက်တိုက်ခိုက်ခံရချိန်မှာတည်ဆုံးခဲ့ကြသူ84ယောက်အတွက်နီးစ်မျိုးမှာဒီကနေ့ငြိမ်သက်စုတောင်းပွဲတရက်လုပ်ခဲ့ပါရယ်ပြင်သစ်သမ္မတဖရန်ဆွာအွန်လိုင်းနဲ့ပြည်ထောင်ဝန်ကြီးဘာနက်ကာဇန်နိုဗူရိုလေဒီတည်ဆုံးသူတွေအတွက်ဝန်ထမ်းချင်းအထိတ်မှတ်ဖြစ်ပါရီမြို့ပြည်ထရေးဝန်ကြီးဌာနမှကျင်းပတဲ့အခမ်းအနားမှာညီသက်စုတောင်းခဲ့ကြပါတယ်ပါရီမြို့တော်ကအထင်ကြီးရနော်ဒဒိန်ဖခင်ကျောင်းအပါအဝင်ပြည်သူနိုင်ငံတော်ကနေရတော်များများမှာလည်းတည်ဆုံးသူတွေအတွက်ဝန်ထမ်းချင်းအထိတ်မှတ်အောက်မှုပဲအခမ်းအနားတွေကျင်းပနေကြပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93235လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုင်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရဲ့တင်းလာနေညဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်။တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်လို့တရုတ်ဘက်ကပိုင်ဆိုင်ကြောင်းပြောဆိုနေတာတွေဟာသမိုင်းဝင်အချောက်ထားခိုင်လုံမှုမရှိဘူးလို့ဆိုပြီးနိုင်ငံတကာငင်းပွားမှုတွေကိုဖြေရှင်းတဲ့အနုညာတာခွန်ရုံးကဆုံးဖြတ်ခဲ့ပြီးတော့တပတ်အကြာဒီအခုသတင်းပတ်အတွင်းမှာတော့တရုတ်ကစီးရဲလက်ချက်မှုတွေအတွက်တောင်တရုတ်ပင်လယ်ပြင်အစိတ်ပိုင်းတချို့ကိုအဝင်ထွက်ပိတ်ထားပါဗျ။ဟိုင်နန်ကျွန်းအရှိတောင်ဘက်မှာအင်္ဂါနေ့ကနေကြာသာရင်းနေအထိရေကြောင်းသွားလာတွေမလုပ်ဖို့တရုတ်ရေကြောင်းစီမံခန့်ခွဲရေးဌာနကဒီကနေ့သတိပေးချက်ထုတ်ပြန်လိုက်ကြပါတောင်တရုတ်ပင်လယ်ပြင်တစ်ခုလုံးဒီဘက်ကိုသူပိုင်တယ်လို့တရုတ်ဆိုရကပြောဆိုနေတဲ့အပေါ်မှာခိုင်မာတဲ့သမိုင်းဝင်အထောက်အထားမရှိဘူးလို့ဆိုပြီးတဟက်မြို့မှာအခြေဆိုင်တဲ့နိုင်ငံတကာအငြင်းပွားမှုဖြစ်ရှင်ခုံသမားရီယုံကပြီးခဲ့တဲ့အင်္ဂါနေ့တုန်းကပဲဆုံးဖြတ်ခဲ့တာပါဖိလစ်ပိုင်ကမ်းရိုးတန်းကနေ225ကီလိုမီတာအကွာလောက်မှာရှိတဲ့စကာဘိုရိုကျွန်းစုတွေပေါ်မှာတရုတ်ဘက်ကရန်လိုတဲ့အပြုအမူတွေလှုပ်ဆောင်နေတယ်လို့ဆိုပြီးဖိလစ်ပိုင်ဆိုရက2013ခုနှစ်မှာနိုင်ငံတကာခုံသမားရေးယုံကိုတိုင်ကြားစာပို့ခဲ့ရကနေအခုဆုံးဖြတ်ချက်ထွက်ပေါ်ခဲ့တာပါပင်လယ်ပြင်ဥပဒေဆိုင်ရာကုလသမဂ္ဂသဘောတူညီချက်အရတိုင်းပြည်တစ်ခုရဲ့ရေပြင်နယ်နိမိတ်ကိုကမ်းရိုးတန်းကနေ22ကီလိုမီတာအထိသတ်မှတ်ပေးထားပြီးတော့စီးပွားရေးအရလှုပ်ဆောင်မှုတွေကိုတော့ကမ်းရိုးတန်းကနေကီလိုမီတာ380ပတ်ဝန်းကျင်အထိလှုပ်ဆောင်ွက်ရှိတယ်လို့သတ်မှတ်ထားတာကြောင့်တရုတ်ဘက်ကပိုင်ဆိုင်တယ်လို့ပြောဆိုနေတာဟာကုလသမဂ္ဂရဲ့ဒီသဘောတူညီချက်နဲ့ကန့်ညီမှုမရှိဘူးလို့ဆိုပြီးနိုင်ငံတကာခုံသမားတွေရုံးကဆုံးဖြတ်ခဲ့တာဖြစ်ပါတယ်ရှင်
အိန္ဒိယကျောင်းသူတဦးကိုလွန်ခဲ့တဲ့3နှစ်ကအတ္တမပြုကျင့်ခဲ့သူအမျိုးသားအုပ်စုတစုကပဲနောက်တစ်ကြိမ်ထပ်မံပြီးတော့အတ္တမပြုကျင့်ခဲ့တယ်လို့အိန္ဒိယအရာရှိတဦးကဒီကနေ့မှပြောလိုက်ပါတယ်လွန်ခဲ့တဲ့သတင်းပတ်ကအမျိုးသား5ဦးရဲ့အတ္တမပြုကျင့်မှုကိုခံရပြီးနောက်ဇနိန်သူဒလစ်တဦးဖြစ်တဲ့အဲ့ဒီအမျိုးသမီးငယ်ဟာနိုင်ငံမြောက်ပိုင်းဟာယနာပြည်နယ်ကဆေးရုံတရုံမှာကုသမှုခံယူနေပါတယ်အဲ့ဒီအမျိုးသား5ဦးဟာအသက်21နှစ်အရွယ်ကျောင်းသူကိုသူ့ရဲ့တက်ကတူအပြင်ဘက်မှာခြုံနှောင်ခေါ်ဆောင်သွားပြီးတဲ့နောက်ကားတစ်စီးထဲမှာအတ္တမပြုကျင့်ခဲ့တာလို့ရဲတွေကပြောပါတယ်အဓမ္မပြုကျင့်သူ5ဦးဟာဘသူတွေဖြစ်တဲ့ဆိုတာကိုအဲ့ဒီကျောင်းသူဟာအတည်ပြုပေးခဲ့တယ်လို့အဲ့ဒီထက်က2ဦးဟာ2013ခုနှစ်ကသူ့ကိုအဓမ္မပြုကျင့်သူတွေထဲမှာပါဝင်ကြောင်းထွက်ဆိုခဲ့ပါတယ်အခုလိုမျိုးဖြစ်ပွားခဲ့ရတဲ့ပတ်သက်ပြီးရဲတွေအနေနဲ့အရေးယူဖမ်းဆီးထိန်းသိမ်းတာတွေမလုပ်တာကြောင့်ဒလစ်ဇနိန်အဖွဲ့တချို့ဟာကန့်ကွက်ဆန္ဒပြကြပါတယ်2012ခုနှစ်တုန်းကအသက်23နှစ်အရွယ်ဆေးကျောင်းသူတဦးကိုနယူးဒေလီကဘတ်ကားတစ်စီးပေါ်မှာအဓမ္မပြုကျင့်တက်ဖြတ်ခဲ့ပြီးအိန္ဒိယနိုင်ငံမှာအဓမ္မကျူးလွန်သူတွေအပေါ်ချမှတ်ဖို့ပြစ်ဒဏ်ကိုနှစ်စာတိုးမြင့်တမလိုက်တယ်လို့လိုက်လံနောက်ဆက်တာတခါဒီအမျိုးသမီးလူကုန်ကူးမှုနဲ့ပတ်သက်ပြီးတော့လည်းထိထိရောက်ရောက်အေးအေးယူနိုင်မဲ့ဥပဒေကြောင့်ဆိုင်ရာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ခဲ့ပေမဲ့ဒီလိမ်မိုင်းဆိုင်ရာစော်ကားမှုပြဿနာတွေကိုတော့အိန္ဒိယနိုင်ငံမှာဆက်လက်ရင်ဆိုင်နေရပါတယ်ခင်ဗျာ
မေရိကန်ပြည်ထောင်စုမှာအလုပ်ကံခွင့်လန်းတွေပြန်ကောင်းလာပြီးလက်လီရောင်းချမှုတွေလည်းအားတက်စရာကောင်းလာတာကြောင့်ပြီးခဲ့တဲ့သတင်းပတ်ကစလို့အာရှအစုချေရာဈေးကွက်တွေပြန်တက်ခဲ့ပေမဲ့လည်း2016ခုနှစ်အတွင်းအာရှပစိဖိတ်ဒေသစီးပွားရေးဟာနှေးကွေးနေလိမ့်အောင်ပဲလို့ဖိလစ်ပိုင်နိုင်ငံမနီလာမြို့အခြေစိုက်အာရှဖွံ့ဖြိုးရေးဘဏ် ADB ကခန့်မှန်းပါတယ်အမေရိကန်စီးပွားရေးအားပြော်နေတာနဲ့ EU တွေကလည်း UK နိုင်ငံခွဲထွက်မဲ့ဆုံးဖြတ်ချက်တွေကြောင့်လို့သုံးသပ်ပြောဆိုပါတယ်ဒေသရင်းနိုင်ငံပေါင်း45နိုင်ငံမှာဒီနှစ်အတွင်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာကနေဦးမှန်းဆခဲ့တဲ့ 5.8 ရာခိုင်နှုန်းကနေ 5.6 ရာခိုင်နှုန်းကိုကျဆင်းသွားနိုင်ပြီးတော့2019ခုနှစ်မှာလည်းအလားတူနှုန်းနဲ့ပဲဆက်ပြီးတော့ရှိနိုင်တယ်လို့ ADB ကခန့်မှန်းပါတယ်အရှေ့တောင်အာရှဒေသတစ်ခုတည်းရဲ့စီးပွားရေးတိုးတက်မှုနှုန်းကတော့ဒီနှစ်နဲ့ရှင်းနှစ်တွေမှာ 4.5 ရာခိုင်နှုန်းရှိနိုင်တဲ့အကြောင်း ADB ကခန့်မှန်းပါတယ်အလဲပိုင်းအာရှနိုင်ငံတွေမှာတော့စီးပွားရေးတိုးတက်မှုနှုန်းက 2.1 ရာခိုင်နှုန်းကနေ 3.9 ရာခိုင်နှုန်းကိုကျဆင်းနိုင်ပြီးဒါဟာရေနံစေးကျဆင်းမှုကြောင့်ဖြစ်တယ်လို့ဆိုပါရရှင်
။ဒီကနေ့မနက်အစောပိုင်းမှာဒီပုဂ္ဂလိကကုမ္ပဏီတစ်ခုဖြစ်တဲ့ SpaceX ကနေထောက်ပံ့ရေးပစ္စည်းရိတ်ကတွေတင်ဆောင်ထားတဲ့ Falcon 9အာကာသဒုံးယဉ်ကိုနိုင်ငံတကာစကန်စီပြစ်လွတ်ခဲ့ပါတယ်။ Florida ပြည်နယ်မှာရှိတဲ့ Carnival အငူကနေလွတ်တင်ပြီးတော့မနေ့အနေငယ်အကြာမှာအာကာသယဉ်ကိုထွန်းတင်တဲ့ပင်မ Rocket ဒုံးအစိတ်ပိုင်းကိုယင်စီကနေပြန်ဖြုတ်လိုက်နိုင်ခဲ့ပြီးတဲ့နောက်အာကာသယဉ်ပြည့်လွတ်တဲ့နေရာကနေကီလိုမီတာအနည်းငယ်ကွာဝေးတဲ့နေရာမှာဒေါင်လိုက်ဒီဖြင်းချင်းစွာဆင်းသက်နိုင်စေခဲ့ပါရခင်ဗျာ Direct from Washington The
Voice of America The VOA နောက်ဆုံးသိထားတဲ့သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေတနင်္လာနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အခုအရင်ဆုံးနားဆင်ရမယ့်သတင်းကတော့ Republican Party ညီလာခံအကြောင်းပါRepublican Party ကိုကိုစားပြုမဲ့ American သမ္မတလောင်းကိုတရားဝင်ရွေးချယ်သွားမဲ့ Party ညီလာခံကို Ohio ပြည်နယ်မှာဒီကနေ့မှာပဲစတင်ကျင်းပတော့မှာဖြစ်ပါတယ် Republican Party ရဲ့သမ္မတလောင်းဖြစ်လာဖို့တေချာသလောက်ရှိနေတဲ့ Donald Trump အပေါ်မှာအပြင်းထန်ကန့်ကွက်သူတွေနဲ့ထောက်ခံသူတွေကြားကျင်းပမဲ့ညီလာခံအတွက် Cleveland မြို့မှာလုံခြုံရေးတွေကတင်းတင်းချက်ချက်ချထားပါတယ်ညီလာခံကျင်းပမဲ့အခြေအနေတွေကိုတော့ဒီညီလာခံကိုသတင်းယူဖို့ရောက်နေတဲ့ VOA Wine တော်သားကိုအောင်လွင်ဦးကိုဆက်သွယ်မေးမြန်းထားပါတယ်ရှင်ကောင်လွင်ဦးရဲ့ညီလာခံကမကြခင်မှာပဲစတော့မှာဆိုတော့အဲ့ဒီမှာအခြေအနေကဘယ်လိုများတွေ့ရပါလဲရှင်ပါတီညီလာခံအတွက်ကောသူတို့တော်တော်လေးကိုတက်တက်ကြွကြွဖြစ်နေကြပြီလားရှင
်ဟုတ်ကဲ့ပါဒီညီလာခံအတွက်ပြင်ဆင်ထားတာအကြီးအကျယ်ပါပဲဒီကန္နာချင်းပါမယ့်ဒီကုကန်လောင်းအရီနာနဲ့ဒီအင်းညာတွဲကမြို့နယ်မှာဆိုလို့ရှိရင်လည်းလမ်းလေအလုံးကြီးပါလောက်ကိုပိတ်ထားပါတယ်မနေ့ကကျွန်တော်ဒီမှာရောက်ရောက်ချင်းဆိုလိုပဲပေါ့လေဒီလုံခြုံရေးဝင်ထွက်ကိုဘယ်လိုဘာလဲလောက်အောင်များဆိုတော့ကြိုပြီးတော့ရှောက်သွားကြည့်ပါလေအဲ့မှာတွေ့ရတာတော့ဒီလုံခြုံရေးကလမ်းတော်တိုင်းမှာချထားတာရှိတယ်နောက်ဖကားကြီးနဲ့လမ်းလေးကိုပိတ်ဆို့ထားရလေရှိရင်နောက်ရဲနဲ့စစ်သားတွေနောက်ပြောဒီ secret service ထူးထူးညီညီလေးနေရာအိမ်မှာလုံခြုံရေးယူထားတာတွေ့ရပါတယ်နောက်တစ်ခုကဟိုမှာတိုင်းတစ်ခုလည်းတွေ့လိုက်ပါသေးတယ်မနေ့ကတော့ဒီရဲရဲအယောက်၄ယောက်လောက်မှာထပ်ပြီးတော့ဟိုချမ်းချိန်ပြီးတော့ခန့်လိုက်တာလည်းရှိပါတယ်ဆိုတော့ဒီညီလာခံနဲ့ဟိုအချိန်ကိုက်ဆန္ဒပြကိုပြင်နေရလေရှိနေတယ်ဆိုတော့ဟိုမနေ့ကတော့ဒီညီလာခံမစသေးဘူးဆိုတော့ဆန္ဒပြရဲ့လူတွေစိတ်မများတော့မတွေ့ရဘူးပေါ့လေဒါပေမဲ့ဟိုကျွန်တော်တိုင်းနောက်ဒီချားအိမ်မှာတော့မှနောက်ကြောင်ပြီးတော့ပြောလိုက်ပါသေးတယ်ဟိုလောလောဆယ်တွေ့နေတာလမ်းပေါ်မှာလုံခြုံရေးရဲ့တရင်တော့ကစန္ဒပြရတဲ့သူတွေပဲရှိရဆိုပြီးတော့ပြောဖြစ်ပါသေးတယ်
။ဟုတ်ကဲ့ပါရှင်။အဲ့တော့လုံခြုံရေးကအဲ့လောက်တောင်ချထားတယ်ဆိုတော့ဘလောက်ထိတောင်မှစိုးရင်စရာကောင်းတဲ့အနေအထားဖြစ်လို့ပါလဲရှင်။အနေရရှိလောက်တဲ့အထိကောစိုးရင်ရလားရှင်
။ဟုတ်လုံခြုံရေးကတော့ဒီနှစ်ပိုင်းစဉ်းစားပြီးသူတို့ဟိုအထူးဖြင့်တွက်နေတာပေါ့လေ။ဟိုတခုကတော့နောက်ဆုံးဒီပြင်းပြမှာဖြစ်သွားတာမျိုးလို့ဒီလူစီကားရဲ့နေရာမှာဟိုအကျန့်ဖက်တက်ခိုင်းနေတဲ့အနေရကိုကာဝယ်ဖို့ဆိုတဲ့ကိစ္စမျိုးပါ။နောက်ဒီညီလာခံမတိုင်မြန်မာတော့ကလည်းလုံခြုံရေးရတဲ့နောက်တွေကိုအတိပေးတဲ့နေရာမှာလည်းအဲ့ဒီစာရင်ပြောရတာရှိပါတယ်ဟိုတက်ခိုင်းမှုတွေဖြစ်နိုင်တယ်ဆိုတာမျိုးတိတိကျကျသတင်းမရရင်ပဲကြိုးပြီးတော့ဒေထားတင်တယ်ဆိုတာမျိုးအကြံပေးတာလည်းရှိပါတယ်နောက်တစ်ပိုင်းကတော့ဒီ Republican Party ရဲ့ဒီတမန်တော်ဖြစ်လာလို့တေချာလို့ရှိနေတဲ့ဒီ Donald Trump အပေါ်မှာအပြင်းထန်တန့်ွက်နေကြတဲ့သူရဲ့ဒီဆန္ဒပြမယ်အခြေအနေပါဒီဆန္ဒပြရတဲ့သူတွေမှာဒီဟို Black Lives Matter ဆိုပြီးတော့ခေါင်းစဉ်နဲ့လူမဲတွေလက်ချက်တွေနဲ့အသက်ခံနေရတဲ့ကိစ္စတွေကအစားပေါ့လေဒီလူမျိုးကြီးကြဲလူမျိုးတွေတင်းကျပ်ဖို့မင်းသမားဒီချန်စီယူကမယ်ဆိုပြီးတော့ဟိုဆက်မှကြောက်ရတယ်မချိုက်တာကြီးအဆုံးမတူကြီးဒီနေ့နဲ့မချင်းနဲ့နေတဲ့သူဆန္ဒပြမယ်ဆိုတဲ့သူတွေလည်းရှိနေပါတယ်နောက်တစ်ခုကလည်းဒီဆန္ဒပြဝယ်ရေးလုပ်ဖို့ဆိုပြီးတော့ဟိုခွင့်ပြုချက်ပါမစ်တွေပေးထားတာပါပဲအားလုံး190ကျော်ရှိရဆိုတော့ဟိုဒါဆန္ဒပြဝယ်ရေးအကြီးအကျယ်ဖြစ်လာမှာပြချာလောက်ရှိပါတယ်နောက်တစ်ခုကလည်းဒီအမေရိကန်နိုင်ငံကြီးမှာ DNA စစ်ပွဲနောက်ပိုင်းမှာသဘောထားကိုလည်းကြာဖြစ်ဆုံးချင်နေဆိုပြီးတော့တချို့လူတွေကတုံ့ပြန်နေတာဆိုတော့လေနိုင်ငံရေးရာကျန်းမာမှုတွေဖြစ်မှာကိုဆိုရရတဲ့သဘောရှိပါတယ်
ဟုတ်ကဲ့ပါရှင်ဒီနေ့ကကြတော့ဒီအမေရိကန်သမ္မတလောင်းပေါ့နော် Republican Party ကိုကိုစားပြုမဲ့သမ္မတလောင်းကိုတရားဝင်ရွေးချယ်မဲ့ညီလာခံဖြစ်တော့ဒီညီလာခံစတော့မဲ့အချိန်ဆိုတော့ဘာကိစ္စတွေကိုအဓိကထားပြီးပြောကြဆိုကြဖို့ရှိပါလဲနောက်ဘယ်သူတွေကရောဒီညီလာခံမှာစကားပြောကြဖို့ရှိပါလဲရှင
်ခုညီလာခံမှာတော့ဒီ အမျိုးသားလူမျိုးရေးကိစ္စမျိုးတွေဒီလူဝင်မှုကြီးကြပ်ရေးကိစ္စတွေကအဓိကပါဝင်ရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီမြန်မာနိုင်ငံမှာစကားပြောမဲ့အထက်မှာကိုပဲဒီလူဝင်မှုကြီးကြပ်ရေးပြဿနာတွေရှိနေတဲ့ဒီမက္ကဆီကိုနဲ့နယ်စပ်ချင်းပြည်နယ်တက်ဆက်ပြည်နယ်ကဒီအုပ်ချုပ်ရေးမှုဟာရစ်တယ်ရီနောက်တခြားလူမျိုးကြီးကြပ်ရေးကိစ္စကိုတင်းတင်းကြပ်ကြပ်တိုင်ပေါ်လှုပ်ဆောင်နေတဲ့တွေလည်းပါနေတာတွေ့ရပါတယ်။နောက်တစ်ခါဒီလီဗီးယားနိုင်ငံကငါးစီကအမေရိကန်ကောင်စီဝင်တက်ဆက်ခံရတဲ့အထက်မှာဒီသွားတော့ပါသွားတဲ့ဒီအမေရိကန်တယောက်ရဲ့အမေကလည်းဒီမှာလာပြီးစကားပြောမယ်ဆိုတော့ဒီမျိုးသားလူမျိုးကြီးကိစ္စကြီးပါမယ်ဆိုတော့ဒီကြတော့ရှိပါတယ်။ဟိုဒါရီကလည်းပဲဒီသေးတုံးနဲ့ဆက်နေမဲဆိုတဲ့ချက်မှာအဓိကကြွေးကြော်ပြီးပြောနေတဲ့ကိစ္စတွေပါ။နောက်ဒီအမေရိကန်ကတကြောပြန်ကြီးကြီးခန်းနာလာစေရမယ်ဆိုပြီးပြောနေတဲ့ဆက်မှာမင်းညတော့ကလည်းဒီအမေရိကန်ရုပ်သံ CBS နဲ့မင်းမြန်မာမှာလည်းအမေရိကန်ကအင်အားကောင်းမှုလို့လေအမားဝါမနဲ့ဒီလက်ရှိသူနဲ့ပြိုင်နေတဲ့ဒီမိုကရက်တစ်ပါတီကဟီလာရီကလင်တန်ရဲ့မူလားရကြွညံ့လို့နဲ့ဆိုရင်ပြောရရင်လည်းရှိပါရဲ့။ဆိုတော့ဒီအခုညီလာခံတစ်ချက်မှာလည်းဆက်မှာသူ့မူလားရခံအောင်ပံ့ပိုးနိုင်တဲ့အကြောင်းအရာတွေကိုအဓိကအားလုံးဆက်ပြောပြမယ်။ဟိုပြောပြအောင်လဲကြိုးပမ်းလိုက်မယ်လို့မျှော်လင့်ရပါတယ်
။ဟုတ်ကဲ့ပါရှင်။ဒီနေ့ကလည်းညီလာခံစားတော့မှာဆိုတဲ့ခါကျတော့နောက်ပိုင်းမှာထူးခြားတဲ့ဖြစ်စဉ်တွေရှိလို့ရှိရင်လည်းကျမတို့ကိုပြောပြပေးပါအောင်ကြောင်းလင်းရှင်
။ကောင်းပါပြီခင်ဗျာ
။ဒါကတော့ညီလာခံကျင်းပနေတဲ့ Cleveland မြို့မှာသတင်းယူဖို့ရောက်နေတဲ့ VOA ဝိုင်းတော်သားကြောင်းလင်းဦးကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ဒီရွေးမြန်မာပိုင်းရဲ့ဒီတနင်္လာနေ့ညချမ်းမြန်မာနိုင်ငံဆိုင်ရာသတင်းတွေကိုဆက်ပြီးတော့တင်ပြပေးပါမယ်။တနင်္လာလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကခေါင်းဆောင်တွေဟာဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာမျက်နှာစုံညီအစည်းအဝေးကျင်းပပြီးတော့မိုင်းကြရန်ညီလာခံနဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးအတွက်ဆွေးနွေးနေပါတယ်။ဒီအစည်းအဝေးကိုတော့3ရက်ကြာကျင်းပမှာဖြစ်ပြီးနိုင်ငံရေးဆိုင်ရာမူပေါင်းကိစ္စရပ်တွေနဲ့ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာစီမင်းစည်းကမ်းတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။သတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုမိုးစော်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ NCA လက်မှတ်မထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေ27ရာစုပင်လုံးညီလာခံအတွက်တွေ့ဆုံဆွေးနွေးခဲ့တဲ့နောက်တစ်ရက်မှာပဲ NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကလည်းထိုင်းနိုင်ငံချင်းမိုင်မြို့မှာမျက်နှာစုံညီအစည်းအဝေးကျင်းပခဲ့တာဖြစ်ပါတယ်။ဒီလ18ရက်နေ့ကနေ20ရက်နေ့အထိ3ရက်ကြာကျင်းပမဲ့အစည်းအဝေးမှာအဓိကဆွေးနွေးမဲ့အချက်တွေကိုအစည်းအဝေးမှာတက်ရောက်ခဲ့တဲ့ပုံအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဗိုလ်မှူးကြီးခွန်ဥက္ကာကအခုလိုပြောပါတယ
်။လက်မှတ်ထိုးထားတဲ့10ဖွဲ့အကြားမှာညီညွတ်ညွတ်နဲ့ပူးပေါင်းဆောင်ရွက်မှုကိုမြင့်တင်ဖို့ပါဗျာ။နောက်တစ်ချိန်ထဲမှာအခုဖြစ်ပေါ်နေတဲ့မကြာညီလာခံပေါ်မှာကျွန်တော်တို့ပူးပေါင်းပါဝင်ဖို့အဖြစ်လာနိုင်ကြတဲ့ scenario လို့ခေါ်တာပေါ့။အဲ့ဒါကိုတွက်ချက်ပြီးတော့နောက်ဆုံးကတော့27ရာစုပင်လုံးအောင်မြင်ပေါင်းရအောင်ကျွန်တော်တို့ရဲ့နိုင်ငံရေးဆွေးနွေးပွဲအခြေခံအုံမြင့်ခိုင်မာတဲ့ခိုင်မာအောင်ပေါ့ဗျာဖက်ဒရယ်ပြည်ထောင်စုနိုင်ငံကိုထူထောင်နိုင်ဖို့ပေါ့အဲ့ဒီဥပဒေချက်တွေနဲ့သွားဖို့ပေါ့ဗျာဟုတ်ကဲ့
ဒီကနေ့ကျင်းပတဲ့အစည်းအဝေးမှာဆွေးနွေးခဲ့တာတွေကိုတော့အခုလိုပြောပါတယ
်ဒီနေ့အစည်းအဝေးက PPSD ကိုအခြေခံတာပေါ့နော်နိုင်ငံရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ဒီဖွဲ့မှာလိုအပ်တဲ့တဲ့ရင်ချက်လက်စီဆောင်အောင်ဆိုပြီးတော့တခြားသောလက်ခွဲအဖွဲ့လေးတွေပေါ့ဒီလိုလက်ခွဲအဖွဲ့တွေရဲ့လုပ်ငန်းတွေနဲ့ report တွေကိုကြားနာတာပေါ့ဗျာဒီနေ့ကကြားနာပြီးတော့ဒီလက်ခွဲအဖွဲ့တွေရဲ့လုပ်ငန်းလမ်းညွှန်တွေကိုပြန်ဖြေခဲ့တာပေါ့အဲ့ဒါနဲ့ပဲဒီနေ့ပြီးသွားတယ်ကကျွန်တော်တို့အခုချမှတ်မဲ့မိုက်ကြာရန်ဒီအစီအေးအနေထားနဲ့လာမဲ့27ရာစုပင်လုံးဒီတော်စုငင်းချိုင်းမြလာကအနေထားအပေါ်မှာအဲ့ဒါကတော့ကျွန်တော်တို့မနေ့ဖြစ်တည့်ရက်ပေါ့ဗျာ
ဒီကနေ့တင်ပြချက်တွေအတီးပြူချက်တွေမှာအပြစ်ခတ်ရက်စဲရေးပူးတွဲစောင့်ကြည့်ရေးအဖွဲ့ JMC ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးရေးပူးတွဲကော်မတီ UBDJC စတဲ့အဖွဲ့တွေရဲ့အစည်းအဝေးခန်းစားတွေပါဝင်တာဖြစ်ပါတယ်။မနေ့ဖန်မှာတော့နိုင်ငံရေးဆိုင်ရာမူပေါင်းကိစ္စရပ်တွေနဲ့ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာစီမင်းစည်းကမ်းတွေကိုလည်းထည့်သွင်းဆွေးနွေးဖို့ရှိနေပါတယ်။ပြည်ရင်းငြိမ်းချမ်းရေးအတွက်ဦးသိန်းစိန်အစိုးရဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့၄နှစ်လောက်အကြိမ်ကြိမ်တွေ့ဆုံဆွေးနွေးခဲ့ပြီးလက်နက်ကိုင်အဖွဲ့၈ဖွဲ့က NCA စာချုပ်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။လက်မှတ်မရေးထိုးဘဲကြန့်ရှိနေတဲ့အဖွဲ့၃ဖွဲ့အနက်က UWSA ခေါ်ဝါတပ်ဖွဲ့ NDAA ခေါ်မိုင်းလာတပ်ဖွဲ့နဲ့ NSENK ခေါ်နာဂအဖွဲ့တွေကတော့အစိုးရတစ်ကဦးဆောင်မဲ့27ရာစုပင်လုံးကိုတက်ရောက်ဖို့သဘောတူထားပါတယ်။တင်းငွေနေကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံခဲ့တဲ့ UNFC ခေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တပ်ပေါင်းစုမှပါဝင်တဲ့အဖွဲ့တွေကတော့27ရာစုပင်လုံးမှပါဝင်ရေးကိုထပ်မံညှိနှိုင်းဖို့ရှိနေတယ်လို့ပလောင်ကိုကန်နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေနဲ့လည်းအစိုးရကိုယ်စားလှယ်အဖွဲ့ဟာဒီလအတွင်းမှာထပ်မံဆွေးနွေးဖို့ရှိနေပါတယ်
ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရဖို့အတွက်လက်နက်ဆွဲကံဒီတော်လိုင်းရေးလိုရတာဖြစ်တယ်လို့ ိုင်းနာလည်းနဲ့ဂိုင်ဖွဲ့တွေကပြောကြပါတယ်ဒီတော့ကိုပိုင်ပြတ်ထန်းဝင်းဆိုတာဘာကိုပြောတာပါလဲအနာဂတ်မြန်မာနိုင်ငံတော်ဒီဆောက်ရေးမှာအဲ့ဒီကိုပိုင်ပြတ်ထန်းဝင်းဟာဘယ်လိုအခန်းကဏ္ဍကနေပါဝင်နေပါသလဲစသည်အားဖြင့်အခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လည်လံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါကိုယ်တိုင်ပါဝင်ပြီးမဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာနယ်ပဲဖြစ်ဖြစ်အသံဖိုင်နယ်ပဲဖြစ်ဖြစ်ပို့ထားလို့ရပါတယ်။ VOE ရဲ့ဖုန်းနံပါတ်က12392382555လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောဒရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
။အင်္ဂါနေ့ညဒဲလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောဒရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့လုံခြုံရေးတင်းကျပ်ထားတဲ့အာဇာနည်နေ့အခမ်းအနားအကြောင်းကိုပြောပြပေးပါမယ်။မနေ့ပြန်မှာကြားရောက်မယ့်အာသာနီနေ့အခမ်းအနားကိုနိုင်ငံတော်အဆင့်ကျင်းပမှာဖြစ်ပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုတိုင်လည်းတက်ရောက်မှာပါ။ဒေါံဆန်းစုကြည်ဟာအရင်တုန်းကတော့မိသားစုဝင်တဦးအနေနဲ့အာသာနီနေ့အခမ်းအနားကိုတက်ရောက်ခဲ့တာဖြစ်ပေမဲ့လို့ဒီနှစ်မှာတော့နိုင်ငံအကြီးအကဲဖြစ်နေတက်ရောက်မှာလည်းဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတဲ့လက်ထက်မှာကျင်းပမယ့်အာသာနီနေ့အခမ်းအနားတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့ကြဲကြဲပြန့်ပြန့်လှုပ်ဆောင်မှုပြင်ဆင်နေတဲ့လုံခြုံရေးအခြေအနေအသေးစိတ်ကိုတော့ VOA သတင်းတောက်ကိုထက်အောင်ကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်
စစ်အစိုးရလက်ထက်မှာကန့်သက်ပေးပင်မှုတွေခံခဲ့ရတဲ့အာဇာနည်နေ့အခမ်းအနားတွေဟာပြီးခဲ့တဲ့သမ္မတဦးသိန်းစင်လက်ထက်မှာတစုံတရာလွတ်လပ်မှုတွေရှိလာခဲ့တယ်လို့ဒီနှစ်အနက်ဒီအစိုးရအသစ်လက်ထက်မှာတော့တနိုင်ငံလုံးအတိုင်းအတာကြဲကြဲပြန့်ပြန့်လှုပ်လာကြမယ်လို့မျှော်လင့်ရပါတယ်။ NLD ပါတီကဦးဆောင်တဲ့အစိုးရအသစ်လက်ထက်မှာပထမဆုံးအကြိမ်ကြုံတွေ့မဲ့အာဇာနည်နေ့အခမ်းအနားမှာအခုလိုမျိုးလှုပ်ဆောင်နိုင်တာနဲ့ပတ်သက်လို့ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကအခုလိုပြောပါတယ
်။အဓိကတော့အခုချိန်မှာ NLD အစိုးရပေါ့အဲ့ဒီအစိုးရဥဆောင်ပြီးတော့ဟိုကားတိုင်းနဲ့မတူဘူးဆိုတာဟိုမှာအိုးအိုးဆွေးကလူကအစပေါ့နော်။နောက်ခန္ဓာဟိုကြည်စုလူလူကိုဒါတော့မနေ့ကမှကျွန်တော်တွေ့ရမှာအဲလက်ခံခွင့်ပြုတာမျိုးတွေပေါ့။အရင်တော့ကတော့အလေးပြုခွင့်တော့ရတယ်။အကန့်အသတ်တွေများခဲ့တယ်ပေါ့နော်။တိုင်းနဲ့ပြည်နယ်မျိုးနယ်တွေမှာလည်းလူလူလက်ကြအာဏာနည်းမျိုးကျင်းပနိုင်တယ်။ကျင်းနဲ့ကျင်းပနေကြတယ်။ဒါထူးခြားမှုတစ်ခုပဲ။နော်။ဟိုအဖွဲ့ချုပ်အနေနဲ့ကတော့ခါတိုင်းနဲ့ကျင့်ပါတယ်ခွင့်ပြုပြီးဖြစ်စဉ်ဝင်ကြည့်စီရင်ကျွန်တော်တို့ကတာဝန်ရှိလို့ကျွန်တော်ကျင့်ပါတယ်ဒီနှစ်ကတော့တရားဝင်ကိုကျင့်ပါခွင့်ရတဲ့အတွက်ဝန်သားစရာပဲလို့ပြောချင်တယ
်ဒီနှစ်အာဇာနည်နေ့အခမ်းအနားမှာဗိုလ်ချုပ်အောင်ဆန်းနဲ့တကွကြာဆုံးလေပြီးတော့အာဇာနည်ခေါင်းဆောင်ကြီးတွေကိုအောက်မေ့တက်တာခြင်းအဖြစ်အလံတဝက်လွှတ်ထူဖို့နဲ့အာဇာနည်ခေါင်းဆောင်ကြီးတွေလှုပ်ကြံခံခဲ့ရတဲ့မနက်10:38မိနစ်မှာလဲအော်အော်ဆွဲဖို့နဲ့မော်တော်ယာဉ်တွေအားလုံးဟွန်းတီးအလေးပြုကြဖို့အစိုးရအသစ်ကညွှန်ကြားထားပါတယ်ဒါအပြင်ဒီနေ့အာဇာနည်ရဲ့အခမ်းအနားမှာထူးထူးခြားခြားအနေနဲ့တက်မတော်ကကွေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုရိုင်းရန်ကုန်မြို့ကအာဇာနည်ပိန့်ပန်ကိုလာရောက်ဂါရဝပြုမှာဖြစ်ပါတယ်။နိုင်ငံတော်အဆင့်ကျင်းပမဲ့ဒီနေ့အာဇာနည်နေ့အခမ်းအနားမှာလုံခြုံရေးယူရတဲ့အပိုင်းနဲ့ပတ်သက်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့လုံခြုံရေးညွှန်ကြားရေးမှူးရဲမှူးကြီးစောခင်အောင်ကအခုလိုပြောပါတယ်။ဒီနေ့
ကျွန်တော်တို့ကရန်ကုန်ဒီအာဇာနည်ဂုဏ်မှာတော့နိုင်ငံတော်အဆင့်အခမ်းအနားကျင်းပဖို့ဆုတောင်းတာဆောင်ရွက်ထားပါတယ်။အဲ့လိုဆောင်တဲ့ခါမှာလည်းကျွန်တော်တို့ရဲ့လူမျိုးစီမံခဲ့တဲ့ပါတယ်တော့ပိုင်းခွန်ပိုင်းနဲ့ကျွန်တော်တို့လူမျိုးဆောင်ထားပါတယ
်ဟုတ်ကဲ့ခင်ဗျဆိုရဲတပ်ဖွဲ့အင်အားကတော့အရင်နှစ်တွေကဆက်ဆိုင်ရင်တိုးမြင့်ပြီးတော့ချထားလားဘလို့အချိန်ဒီမှာရှိပါလဲခင်ဗျအ
ဲ့ရဲတပ်ဖွဲ့အင်အားကတော့သူပြီးတော့မှဒီကြားဟိုကတိုးမြင့်ချထားတာမရှိပါဘူးကျွန်တော်ရခင်မြစ်ကလူပါပဲသူတို့ကခုပဲရှိပါလေကျွန်တော်ရခင်မြစ်ကတော့ကျွန်တော်တို့ရခင်မြစ်ပြည်သားပေါ့နော်ဒိုင်းဒေသကြီးဆိုရရဲ့အစီအမံနဲ့အစီအစဉ်နဲ့ဆောင်တယ်အခုကတော့ကျွန်တော်တို့ကနိုင်ငံတော်အဆင့်ခန္ဓာကျင်းပတဲ့ပုံစံမျိုးနဲ့နိုင်ငံတော်အဆင့်ရုပ်ရှင်ဒီမှာဆောင်ရွက်တာဖြစ်ပါတယ်ခင်ဗျ။ဒီလိုရကျွန်တော်တို့ဒီရန်ကုန်မှာရှိတဲ့ရခင်နေအားတွေထဲမှာကျွန်တော်ဆောင်ရွက်ထားပါတယ်။ဒါပေမဲ့အထောက်အကူပစ္စည်းတွေကိုကျွန်တော်ပို့ပြီးတော့မှရခင်နှစ်တွေပို့ပြီးတော့မှလုပ်ငန်းအထောက်အကူပစ္စည်းတွေတုံးထားတာရှိပါတယ်ခင်ဗျ။
ရန်ကုန်နေသားမကတခြားနေမျိုးတွေမှာလည်းအာဇာနည်နေ့အခမ်းအနားတွေကိုတိုက်တိုက်ဝင်းဝင်းကျင်းပတော့မှာဖြစ်ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းညောင်ရွှေမြို့မှာတော့ဗိုလ်ချုပ်အောင်ဆန်းမိန့်ခွန်းပြောကြားခဲ့ပြီးတဲ့ကြောက်တိုင်ခွင်းရင်ပြင်မှာကျင်းပတော့မှာဖြစ်တယ်လို့ညောင်ရွှေမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးနေမျိုးကပြောပါတယ
်။ကျွန်တော်ညောင်ရွှေမြို့နယ်ကျတော့ဒီလိုကြီးကြီးကျယ်ကျယ်တခါမလုပ်ခဲ့ဘူး။ဘာလို့လဲဆိုတော့အဲဒီကဗိုလ်ချုပ်ကျေးရွာကြောက်တိုင်ခွင်းကလည်းကျင်းတယ်။ဟိုပန်းကွက်ချဖို့ကလည်းဥဆောင်ဦးရက်ကအသိမရှိကြဘူးကြ။အဲ့ဒီစစ်ကဒီတနေ့တော့ဒါအားလုံးပါဝင်နဲ့ပါဇာနီနေ့ပြောင်းကျွန်တော်စူးစမ်းနေတာအဲမနေ့ပြန်ကြတော့ကျွန်တော်တို့ကမနေ့အာယုံဆုံးကတ်မယ်10နိုင်20မှာကျတော့အလုံးစုမယ်ဗျာဌာနဆရာတွေပါမယ်ကျောင်းတွေပါမယ်နိုင်ငံရေးပါတီတွေပါမယ်ရပ်ဖက်ဆိုင်အဖွဲ့အစည်းတွေပြည်သူတွေပါပြီးတော့စုပေါင်းအငွေချမယ်အော်အော်ဆွဲမယ်ဒီစီစဉ်လေးလို့လုပ်ထားပါတယ်
1948ခုနှစ်ဇူလိုင်လ19ရက်နေ့မှာ ဗိုလ်ချုပ်အောင်ဆန်းအပါဝင်အာဇာနည်ကောင်းဆောင်ကြီးတွေရန်ကုန်မြို့အတွင်းဝင်များရုံမှစီဝေးလုံနေတော့ကမတမာသူတွေလက်ချက်ကြောင့်ကြာဆုံးခဲ့ကြရပါတယ်။အဲ့ဒီနောက်မှာတော့အာဇာနည်နဲ့အခမ်းအနားတွေကိုနှစ်စဉ်လိုလိုကျင်းပခဲ့ကြပေမဲ့လည်းစစ်စိုးရလက်ထက်မှာအာဇာနည်နဲ့အောက်မေ့ဘက်အခမ်းအနားတွေအပေါ်ကန့်သတ်မှုတွေရှိခဲ့ပါတယ်။NLD အစိုးရတစ်ကပထမဆုံးချိန်ဦးဆောင်ကျင်းပမဲ့ဒီနှစ်အာဇာနည်နေ့ခမ်းနားအတွက်တော့ဒီမတိုင်ခင်ကတည်းကအာဇာနည်ဗိမာန်အပါအဝင်ဗိုလ်ချုပ်ပြတိုင်နဲ့ဝန်ကြီးများရုံးကိုလည်းအကြီးစားပြင်ဆင်မှုတွေပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဒါကတော့မနေ့ပြန်ကျင်းပမဲ့အာဇာနည်နေ့အခမ်းအနားလုံခြုံရေးအခြေအနေကိုထပ်အောင်ပြောပြပေးခဲ့တာပါ။နောက်ဆုံးကောက်ယူခဲ့တဲ့သံကောင်စီရဲ့အခြေအနေကိုလည်းဆက်ပြီးပြောပြပေးပါမယ်။နောက်ဆုံးကောက်ယူခဲ့တဲ့သံကောင်စီအရမြန်မာနိုင်ငံမှာကိုးကွယ်ယုံကြည်မှုအချို့အစားတိတိတသားပြောင်းလဲသွားတာမရှိဘူးလို့အလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနပြောခွင့်ရကပြောပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်ကလူဦးရေ2,000နီးပါးကိုတော့တရားဝင်သံကောင်စီရင်မကောက်နိုင်ခဲ့တာကြောင့်အခုထုတ်ပြန်မဲ့ကိုးကွယ်သည့်ဘာသာဆိုင်ရာအချက်အလက်တွေမှာတည်ထောင်ဖော်ပြသွားမှာဖြစ်တယ်လို့လည်းဆိုပါတယ်။ဒီသတင်းပတ်အတွင်းထုတ်ပြန်မဲ့မြန်မာနိုင်ငံအတွင်းကကိုးကွယ်ယုံကြည်မှုဆိုင်ရာအချက်အလက်တွေနဲ့ပတ်သက်ပြီးမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။နောက်ဆုံးကောက်ယူခဲ့တဲ့ပြည်လုံးချုပ်သံကောင်စီရင်အရာမြန်မာနိုင်ငံအတွင်းလူဦးရေတိုးပွားလာပေမဲ့ဘာသာတရားကိုးကွယ်ယုံကြည်မှုအချို့အစားကတိတိတသားပြောင်းလဲသွားတာမရှိဘူးလို့အလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့အမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်ကပြောပါတယ်
။စီရင်ပြောင်းလဲရတော့တိတ်ပြီးတော့ဘာမှထူကြတဲ့ကိင္ကနတော့မရှိဘူးဗျ။လူကြီးတိုးလာပြီနဲ့အချိုးစားတွေကတော့ဘာမှတိုးလာတဲ့အချိန်လေးကိင္ကနတွေထူကြကြောင်းနေမှုတွေမရှိပါဘူးဗျ။ဒါပေမဲ့အဲ့ဒီမှာတခုမပါတာဟိုကျွန်တော်တို့ဒီကောက်တုံးကရခိုင်ပြည်နယ်မှာသူကဒီမျိုးမျိုးဒီထဲမှုနဲ့ပတ်သက်ပြီးတော့အဲဒီကျွန်တော်တို့ဒီမှာဟိုအကောက်မခံတဲ့အင်အား3,900ကတော့ဒီဘာသာလဲထုတ်ပြန်တဲ့လူကြီးစင်းနေမှာတော့တော်တော်တယ်ကတော့သူတို့အဲ့ဒီမှာမပါဘူး။ဒါပေမဲ့မှတ်ချက်နဲ့တော့အောက်ကနေပြီးတော့ပေါ်ပြထားတယ်။အဲ့ဒါလေးတော့အဲ့ဒီမှာဒီအဲ့ဒီစီးရင်မှာသူတို့ကတော့ဒီကုဏလိုပေါ့ဒီဘာသာလဲထုတ်ပြန်တဲ့လူကြီးစီးရင်မှာပထမစီးရင်မှာတော့မပါဘူးတကယ်လို့သူတို့ပါမယ်ဆိုလို့ရှိရင်ဘယ်လိုဖြစ်မလဲဆိုတာအဲ့လိုခွဲကြပြီးတော့ဖော်ပြထားတယ်ဗျာ
ဆယ်စုနှစ်၃ခုကျော်အတွင်းပထမဆုံးအနေနဲ့2014ခုနှစ်ကကောက်ယူတဲ့ပြည်လုံးချုပ်သံကောင်စီကနေထွက်ပေါ်လာတဲ့ကိုယ်ွယ်သည့်ဘာသာဆိုင်ရာအချက်အလက်တွေကိုအချင်းယူစစ်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ကပဲဘာသာရေးခေါင်းဆောင်တွေနဲ့လည်းဆွေးနွေးခဲ့ပြီးဖြစ်တယ်လို့အမြဲတမ်းအတွင်းဝင်ဦးမြင့်ချိုင်ကပြောပါတယ်
။ဒီဘာသာလဲလူကြီးစီရင်ကောက်တယ်ဆိုတာဘလို့စနစ်နဲ့ကောက်တယ်ဘလို့တော့တိတိကျကျကောက်ထားတယ်ဆိုတာကိုသူတို့ကျွန်တော် UNFPA ကနေပြီးတော့သူတို့ဒီပေးပခလေးလာဖြည့်ရှင်းရင်းအဖွဲ့ဆိုပြီးတော့အဲဒီလို UN နေကူညီထားတဲ့အဖွဲ့တွေရှိတယ်။အဲ့ဒီအဖွဲ့အစည်းတွေကနေပြီးတော့သက်ဆိုင်ရာဘာသာရေးခေါင်းဆောင်တွေဘာသာရေးကိုယ်စားလှယ်တွေကိုလည်းလိုက်ပြီးတော့ရှင်းပြထားတာတွေရှိတယ်။နောက်တစ်ခုကကျွန်တော်တို့အဲ့ဒီမှာအပြီးခဲ့တဲ့အပတ်ကပဲဘာသာရေးလိုက်ခေါင်းဆောင်တွေကိုယ်စားလှယ်တွေနဲ့အဲ့ဒီမှာလောလောဆယ်အဲ့ဒီဘာသာလဲလူကြီးစီထုတ်ပြန်ဖို့တဲ့ကိုကျွန်တော်တို့အစ်စ်စ်ဘယ်လိုလုပ်ခဲ့တယ်ဆိုတာအလုပ်အစ်စ်တိုင်းအစ်စ်တိုင်းကိုအဲသူတို့ကိုတေးချာရလေးကျွန်တော်တို့ကချပြရှင်းလင်းပြီးဖြစ်တယ်။အဲ့ဒါကြောင့်အားလုံးကတော့ဒီစင်းရတာမြေပြင်စင်းနဲ့အဲသူတို့ရရှိထားတဲ့စင်းနဲ့ဒါအကန့်ညီလိုပဲဖြစ်မယ်ဆိုတာသူတို့ကယုံကြည်တဲ့သဘောရှိပါတယ်ဗျ။အဲ့တော့ဘာမှတော့ဖြစ်လာကြအကြောင်းမရှိပါဘူး
။နိုင်ငံတွင်းမှာဘာသာရေးလူမျိုးရေးဆန်တဲ့အမုန်းစကားဖြန့်ဝေမှုတွေမတူညီတဲ့ကိုးကွယ်ယုံကြည်မှုတွေကြားပဋိပက္ခတွေဖြစ်ခဲ့ပြီးနောက်မှာတော့ကိုးကွယ်သည့်ဘာသာဆိုင်ရာအချက်အလက်တွေလူဦးရေနဲ့ပတ်သက်လို့အများစုကစိတ်ဝင်စားနေကြတာဖြစ်ပါတယ်
။ထုတ်ပြန်တဲ့ရေကြက်ကတော့အဓိကတော့ဒါသကောင်စင်းရနေပြီးတော့ဒါကျွန်တော်ထွက်ပေါ်လာတဲ့ရလလီတစ်ခုပါပဲ။အဓိကတော့ကျွန်တော်ကိုနိုင်ငံတော်ရဲ့တိုးတက်ဖွံ့ဖြိုးရေးမှာတော်ဝဲပြီးတော့အကျိုးရှိမယ်လို့ယူဆတဲ့တက်ကိုထုတ်ပြန်တာဖြစ်ပါတယ်ကျွန်တော်တို့ဘာသာတိုင်းဘာသာတိုင်းကမြန်မာနိုင်ငံမှာလွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်ရှိပါတယ်အေးဘာသာတိုင်းဘာသာတိုင်းကလည်းကိုယ်ဒီကိုးကွယ်တဲ့လူတွေကိုကြီးကြီးလိမ်ပါပြီးတော့ကျွန်တော်တို့အေဂျင့်ပိန်မှုတဲ့လူတွေနောက်တစ်ခါသက်ဆိုင်ရာမိသားစုလူမှုအဖွဲ့အစည်းမှာအလုံးပါဝင်ဝင်ဆန့်ပြီးတော့စီစီလုံးလုံးညီညီလေးလေးနဲ့တိုက်ပြီးတိုးတက်ရေးအတွက်လှုပ်ဆောင်လာမယ်လို့ယူဆတဲ့အတွက်ဘာသာတိုင်းဘာသာတိုင်းကိုကျွန်တော်တို့ကအလေးထားပြီးတော့ထုတ်ပြန်ပေးတာဖြစ်ပါတယ်ဗျာ
2014ခုနှစ်မှာပြည်လုံးချုပ်သံကောင်စီကောက်ယူမှုတွင်မြမဆိုးရကတိုင်းရင်းသားမျိုးနွယ်စု135မျိုးအဖြစ်သတ်မှတ်ပြီးတိုင်းရင်းသားမျိုးနွယ်စုမှာမပါသူတွေကအခြားဆိုတဲ့ခေါင်းစဉ်အောက်မှာဖြည့်သွင်းစားရတာဖြစ်ပါတယ်။ဒီသတ်မှတ်ချက်တွေနဲ့ပတ်သက်ပြီးအငင်းပွားမှုတွေရှိခဲ့သလိုစီရင်မအေးတဲ့တိုင်းရင်းဒေသတွေမှာလည်းသံကောင်စီမကောက်နိုင်ခဲ့ပါဘူးရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို
လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်တာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA American တန်ခါဒီ2016ခုနှစ်ဇူလိုင်လ18ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ58 kHz 5885တို့ကနေဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့တနင်္လာနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုဇက်တိုက်တင်ဆက်ပေးဖို့ရှိတယ်လို့သူယုံကြည်မှကြီးရအစီအစဉ်မှာဆိုရင်တော့
အခုအပြောင်းပေါ့နော်ပို့ပြီးတော့ဒီမိုကရေစီစနစ်ကိုကူးပြောင်းနေတဲ့အချိန်မှာအစိုးရတရက်လုံးပြောင်းနေတဲ့အချိန်မှာကျမသူတွေဒီတယောက်အနေနဲ့အရေးကြီးဆုံးလို့အပ်တယ်လို့ထင်တာကတော့ဒီ
သူတေတီပညာရှင်ဒေါ်ကြည်ပြာချစ်စောရဲ့ယုံကြည်ရာကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်အခုအရင်ဆုံးကတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်အလုသမားတွေအနေနဲ့ဒီတိန့်စည်းခံလဲရမြေတွေပြန်လဲရရှိရေးလှုပ်ဆောင်တဲ့နေရာမှာအစိုးရတဲ့အနေနဲ့ကူညီဆောင်ရွက်ပေးလိုတဲ့ဆန္ဒတွေရှိနေပေမဲ့လည်းအုပ်ချုပ်ရေးရန်နေရာတွေမှာလူဟောင်းတွေရှိနေစေဖြစ်တဲ့အတွက်အခက်အခဲတွေရှိနေတော့မယ်လို့တောင်သူလဲသမားအရေးဆောင်ရွက်သူတွေကပြောပါတယ်တောင်သူလယ်သမားတွေရဲ့ဘဝတိုးတက်မြင့်မားဖို့အတွက်အစိုးရရဲ့ကူညီဆောင်ရွက်မှုတွေလိုအပ်ကြောင်းလည်းပြောပါရတယ်။တောင်သူလယ်သမားတွေကြုံတွေ့နေရတဲ့အခက်အခဲတွေကိုအပြေရှာဖို့နဲ့တိန့်စည်းခံလယ်ယာမြေတွေပြန်ရရေးအတွက်ဇူလိုင်လ9ရက်နဲ့10ရက်နေ့တွေမှာတော့မုံရွာမြို့ကလယ်ယာမြေညှိနှိုင်းဆွေးနွေးပွဲကိုဦးဆောင်ကျင်းပခဲ့တဲ့သခိုင်းတိုင်းဒေသကြီးတောင်သူလယ်သမားတမကဥက္ကဋ္ဌဦးဆွေဝင်းကိုဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ကျွန်တော်တို့ဒီတိုင်းတိုင်းဒီသားကြီးတောင်းလူမန်သမကအနေနဲ့ပေါ့လေခြေရက်ခက်တဲ့မှာကျွန်တော်လုခဲ့တဲ့ဆွေးနွေးပွဲကတော့အဓိကကတော့မြေယာရေးဆွေးနွေးပွဲပေါ့ဗျာလက်ရှိမှာတော့မြေယာရေးလို့ဆိုလိုက်တာနဲ့ကျွန်တော်ဘာတွေလဲဆိုရင်တော့ဖွဲ့စည်းပြီးပြီးရနေပြီးတော့တင်းစည်းခံထားရတဲ့တင်းစည်းခံမြေယာတွေအကြောင်းပဲကျွန်တော်တို့ဥတည်ပြီးတော့ဆွေးနွေးကြကြပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျအဲ့တော့စကိုင်းတိုင်းဒေသကြီးဟာလည်းဟိုဟိုဟာစိုက်ပျိုးရေးကိုစိုက်ပျိုးရေးကိုအဓိကထားတဲ့ဒေသတွေထဲမှာတစ်ခုပါတာပေါ့နော်အေယာဝတီတိုင်းတို့ဘာလို့လို့မျိုးပေါ့အဲ့တော့လွတ်တော်အမတ်တွေကိုယ်တိုင်လည်းတက်ပြီးတော့ဝင်ရောက်ဆွေးနွေးတာတွေရှိတယ်ဆိုတော့ဒီတိန့်စည်းခံလယ်မြေတွေပြန်ရရေးကိစ္စဟာဘယ်လောက်ထိများအထမြောက်အောင်မြင်ခဲ့ပါသလဲခင်ဗျာ
ကျွန်တော်တို့ဘက်ကလုပ်ပြန်ဆွေးနွေးမှုကိုကျွန်တော်ပထမဆုံးပြောပါမယ်ဗျကျွန်တော်တို့တောင်လယ်မှာတမက်ကအနေနဲ့စကိုင်းတိုင်းတွင်းမှာရှိတဲ့တိန့်စည်းခံလယ်ယာမြေအများဆုံးနေရာတွေကိုသွားရောက်ပြီးတော့ပေါ့လေအဲ့မှာပဲနေရာလေးဆိုတော့ခင်ဦးတို့ကျွန်တော်တို့ကန့်ဘလူးတို့တစဲတို့ပေါ့ဗျာ
ဟုတ်ကဲ့
ဟောရပြီးတော့ဆောင်ရွက်တဲ့အခါမှာကျွန်တော်ပြည်သူလွတ်တော်ကိုယ်စားလှယ်များဟာကျွန်တော်တို့ရဲ့ဆောင်ရွက်မှုရင်းနဲ့ပတ်သက်လို့တို့ကျွန်တော်တို့နဲ့ပဲအတူလိုက်ပါဆောင်ရွက်ခဲ့ကြတာကိုတွေ့ရတဲ့တွေ့ကျွန်တော်တို့အောင်မြင်မှုတစ်ခုရရှိပါတယ်အဲ့ဒါပေမဲ့ကျွန်တော်တို့လုပ်ကံရတဲ့နေရာမှာအခက်အခဲတစ်ခုကတော့ဒီနေ့အစိုးရဖွဲ့အစဉ်ချင်းအနေနဲ့ပေါ့လေဒီလေယာဉ်မြေတင်းစည်းခံရမှုတွေကိုဖြည့်ရှင်းတဲ့နေရာမှာအစိုးရအနေနဲ့ဘယ်လိုပဲသူတို့ဖြည့်ရှင်းပေးလို့တဲ့စံလတွေရှိနေတော့လဲအဲခြားခြားသောအကြောင်းအရာတွေဒီထက်အရေးကြီးတဲ့အကြောင်းအရာတွေငြိမ်းချမ်းရေးကိစ္စတွေလို့ပေါ့ဗျာနော
်အဲ့ဒ
ီလည်းရှိနေတာတကြောင်နော်တခါအစိုးရပြည်ဆိုပေမဲ့လည်းကျွန်တော်တို့အစိုးရကတိုင်တွယ်မောင်းနေမယ်ရန်နေရာကြီးရဲ့အစီပိုင်းတချို့ကဟောင်းနေဖြစ်နေတဲ့ခါကျတော့ခက်ခဲလေးတွေတော့နည်းနည်းတွေးရပါတယ်ဗျာ
အော်ကိုဆွေဝင်းတို့လည်းကြားမှာပဲအခုဟိုတချို့ဒီအထူးသဖြင့်မန္တလေးတိုင်းထဲမှာဆိုလို့ရှိရင်မန္တလေးတိုင်းဒေသကြီးအစိုးရကဥဆောင်ပြီးတော့လယ်မြေသိမ်းခံထားတဲ့ဒီစစ်မှန်တဲ့တောင်သူလယ်သမားတွေလက်ထဲကိုလယ်ယာမြေပြန်အပ်တဲ့အခမ်းအနားတွေပါတယ်သူတို့လုပ်ပြီးတော့အသေးချာပြန်အပ်တာတွေပါသူတို့လုပ်နေကြတယ်ဆိုတော့အခုစကိုင်းတိုင်းထဲမှာကောအဲ့လိုမျိုးဖြစ်နိုင်ခြေအလားအလာရှိပါသလားအခုလိုမျိုးညီလာခံလှုပ်လိုက်တဲ့အတွက်ဘလောက်များအကျိုးတူးတွေများထွက်ပေါ်လာပါသလဲ
ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ကတော့ကိုယ်စကိုင်းတိုင်းဒေသကြီးအစိုးရဝန်ကြီးချုပ်ကလည်းအရင်တော့ဒီလေယာမြေကြီးမှာကိုယ်တိုင်ပါဝင်ဆောင်ရွက်ခဲ့တဲ့ပုဂ္ဂိုလ်တဦးဆိုတော့အဲဒီလေယာမြေပြန်ရရေးနဲ့ပတ်သက်လို့အကောင်းဆုံးအခြေအနေတစ်ခုဖြစ်အောင်ဆောင်ရွက်ပေးလိမ့်မယ်လို့မျှော်လင့်ပါတယ်ဒါပေမဲ့တခုရှိတာကပေါ့နော်ဒီနေ့လက်တွေ့ဖြစ်နေတဲ့အနေအထားလေးတစ်ခုမှာတော့ကျွန်တော်တို့မျှော်လင့်သလောက်တော့ဖြင့် ဖြစ်မလာသေးတာကိုတွေ့နေရတဲ့အတွက်အခုကျွန်တော်တို့လည်းဒီပြမှာတွေ့တာဒီဒင်းထဲမှာတွေ့ရတာတွေပေါ့နော်စားဒေတာတွေမှာငွေကြေးတွေအဲနောက်ဒုသမရတော့ပေါ့နော်ပြန်မြေပြန်စီအပ်တဲ့ပွဲတွေလုပ်နေတာတွေတွေ့ရတော့ကျွန်တော်လည်းမျောလင်းတော့မျောလင်းပါတယ်ကြာဒါပေမဲ့ကျွန်တော်တို့မျောလင်းတဲ့လောက်တော့လက်ရှိအချိန်မှာတော့ဖြစ်မလာသေးတဲ့အတွက်တောင်သူလေသမားတွေနေနဲ့လည်းနည်းနည်းအားမလို့အားမရတော့ဖြစ်နေတာပေါ့ဗျာ
ဟုတ်ကဲ့တောင်သူလေသမားတွေအတွက်ကတော့ဒီသိမ့်ဆဲခံထားရတဲ့လက်မြေတွေပြန်ရာရေးဟောသိမ့်ရေးဟာကဏ္ဍတစ်ခုဖြစ်တယ်လို့တခြားဒီလက်ရှိမှာပုံမှန်လဲဆိုင်နေတဲ့တောင်သူတွေအနေနဲ့လည်းလိုအပ်ချက်တွေအခက်အခဲတွေရှိနေတာပဲလေဆိုတော့ကိုဆွေဝင်းတို့လိုဟိုပါတောင်သူလေသမားတမကအနေနဲ့ကတော့ပိုတိမှာပေါ့ဆိုတော့တောင်သူတွေကနေ့ရင်ဆိုင်နေရတဲ့အခက်အခဲပြဿနာတွေဟာအကြီးဆုံးပြဿနာတွေဟာဘာတွေများဖြစ်မလဲ
ဟုတ်ကဲ့ဒီတိုင်းဒီတာကြီးအနေနဲ့ကြီးမားဆုံးပြဿနာကတော့ဒီအင်းစည်းကံလေယာဉ်မြေကြီးဖြည့်ရှင်းပေးရေးကနံပါတ်၁အကြီးဆုံးပေါ့ဗျာအဲ့လိုပဲတခြားမှာလည်းပဲကျွန်တော်တို့တောင်သမကအနေနဲ့ဟိုရည်ရွယ်ချက်တွေရှိတာကတော့တောင်ကမာတွေရဲ့ဘဝဖွံ့ဖြိုးတိုးတက်ဖို့ဆိုတာနဲ့ပတ်သက်လို့ပေါ့နော်ဒီနေ့မြန်မာနိုင်ငံကိုကျွန်တော်တို့ဖွံ့ဖြိုးတိုးတက်လာအောင်ဆောင်ရမယ်ဆိုလို့ရှိရင်ဒီတောင်ကမာတွေရဲ့ကလာမဖြစ်မနေစဉ်းစားရမယ့်ကဏ္ဍတစ်ခုလို့ကျွန်တော်မြင်ပါတယ်ဒိုင်နာလင်းလက်ကင်နေနဲ့အလားဖြစ်ပေါ်နေတဲ့ပဋိပက္ခတွေဒါတွေချုပ်ငင်းသွားဖို့အရေးကြီးလိုအပ်တယ်လို့ပေါ့လေကျွန်တော်တို့တိုင်းပြည်လူကြီးရဲ့82ရာနှုန်းကျော်ကန်ရှိတဲ့ကျွန်တော်ကြီးလက်နေပြည်သူတော်မလေးသမားတွေရဲ့ဘဝကိုမြန်မာတူတက်လာအောင်ဆောင်ရွက်နိုင်ဖို့ဟာဒါတွေလုပ်ပြီးဖို့လိုအပ်တယ်လေဒါတွေကိုလည်းအဓိကအချက်အနေနဲ့ဟိုလက်ရှိဆိုးရွားနေနဲ့စဉ်းစားပေးဖို့လိုအပ်ပါမယ်အဲ့ဒီအထက်မှာနံပါတ်1အခုကြုံတွေ့နေရတဲ့ကျွန်တော်တို့လေယာဉ်မြေတင်းစည်းခံရမှုနဲ့ပတ်သက်လို့ဖြည့်ရှင်းပေးဖို့ကအရေးကြီးလိုအပ်တာဖြစ်တယ်လို့ကျွန်တော်တို့တောင်ကြမ်းများဘဝတိုးတက်ဖို့ဆိုလို့ရှိရင်ကုလေးဆက်ကြီးနဲ့ပတ်သက်လို့ဆက်ကြီးစိတ်တွေလုံလုံလောက်လောက်နဲ့အချိန်မီထုတ်ပေးနိုင်ဖို့ပေါ့နော်။နောက်တစ်ခါနေရာလုံးလိုအပ်ချက်ဖြစ်တဲ့ပစ္စည်းတွေပေါ့နော်။တမ်းမီဩဇာဘုဒ္ဓစီစားရှိတာတွေလည်းပဲဟိုအီတွေးပြေးဝတဲ့မန်ကန်နဲ့သုံးဆောင်ပစ္စည်းတွေဖြစ်ဖို့ဆိုရနေလည်းကြီးကျက်ဆောင်ပေးဖို့လိုအပ်မယ်လို့ရှင်းပါတယ်။ဒါပြင်ကျွန်တော်တို့ဒေတာနဲ့ပေါ့လေဒေတာရာဒီဥတုနဲ့ကိုင်းကြီးတဲ့မျိုးကောင်းမျိုးသားနေပေါ့လေဒါမျိုးတွေကိုတောင်သူမြန်မာတွေအတွက်ပံ့ပိုးပေးနိုင်ဖို့ကိုလည်းကျွန်တော်တို့တောင်သူမြန်မာတမကအနေနဲ့တက်ဆင်ရလွှတ်တော်ကိုလည်းများဒေတာဆင်ရအစိုးရအဖွဲ့များပေါ့လေဌာနဆင်ရများနဲ့ကျွန်တော်တို့ပြည်စုံပြီးတော့ညီနဲ့ဆောင်ရွက်ဖို့အစီအစဉ်တွေလည်းရှိပါတယ်ဒါတွေကလည်းတကယ်လည်းလိုအပ်မယ်လို့ထင်ပါတယ်ဗျဟ
ိုအနေဒီအစိုးရအနေနဲ့ပေါ့နော်လက်ရှိမှာတော့အစိုးရဖြစ်သွားပြီပေါ့အစိုးရမဖြစ်ခင်ကတည်းကရွက်ကောက်ပွဲကာလမှာတည်းကသူတို့ကဒီစီပွားရေးရည်မှန်းချက်တွေနဲ့ပတ်သက်ပြီးတော့သူတို့ချမှတ်ခဲ့တဲ့အထက်မှာအဓိကမှနိုင်ငံကြီး၅ခုကိုချပြီးလှုပ်ဆောင်သွားမယ်လို့ပြောတဲ့အထက်မှာလေယာဉ်မြေပြုပြင်ပြောင်းလဲရေးကိစ္စဟာသူတို့ကနံပါတ်1အရေးအကြီးဆုံးအဆင့်လောက်မှာထားခဲ့တယ်ပေါ့နော်ဆိုတော့ဒီကိစ္စကိုသူတို့အနေနဲ့သိပြီးတော့ဖိဖိစီစီမလုပ်နိုင်သေးဘူးလို့ယူဆသလားသူတို့ဒီဟိုကဦးစားပေးလုပ်မယ်လို့ပြောထားတော့ပြောထားတာပဲဒါပေမဲ့အချိန်ဟိုပေါ့အချိန်ကလည်းဘယ်တော့မှမကြအရက်တရာပဲရှိသေးတယ်ပေါ့လေဆိုတော့အဲ့ဒါအကြောင်းမို့များသူတို့ဒီကိစ္စတွေကိုဘက်ကိုလှည့်ပြီးတော့ဦးစားပေးမလုပ်နိုင်သေးတာများလားဘလို့များထင်မြင်မိပါသလဲ
ဟုတ်ကဲ့ကျွန်တော်အနေနဲ့ကတော့ဒါကျွန်တော်ရဲ့ယူဆပါတော့ဆိုရတာအချိန်ကာလပိုင်းအဖြစ်လည်းနေနေတဲ့အတိုင်းအတာတစ်ခုချင်းမှာဒီတကြီးလိုအပ်မဲ့လုပ်ငန်းတွေကလည်းများနေရဲ့လို့ကျွန်တော်ကြိုးကြိုးမြင်နေကြ။ဒါပေမဲ့လို့ဒီတကြီးလိုအပ်မဲ့လုပ်ငန်းတွေဆိုရင်အထဲမှာကျွန်တော်တောင်ကြီးသမားတွေရဲ့ကဏ္ဍကလည်းဟိုအရေးကြီးတဲ့လုပ်ငန်းတစ်ခုဖြစ်တယ်ဆိုတော့ဆိုရလဲဒါနားလည်ပြီးဖြစ်မှာပါ။ဒါပေမဲ့လို့အခုလက်ရှိအနေထားရမဲပေးရွေးချယ်လိုက်တဲ့ပြည်သူတွေကငါတို့ဆိုရတက်လာပြီဆိုရင်တော့ဖြင့်ငါတို့တွေနင့်နာနေတာကိုလက်ဦးဆုံးလုပ်ပေးလိမ့်မယ်လို့မျှော်လင့်ကြတာပေါ့ဗျာနော်။အဲ့လိုမျိုးလင်းတဲ့အချိန်မှာကျွန်တော်အခုလက်တွေ့လုပ်ကင်ဆောင်ရွက်နေတဲ့အတိုင်းအတာကိုပြန်ကြည့်တဲ့အခါကျတော့လက်သမားတွေရဲ့မျိုးလင်းချက်တွေနဲ့ဟိုအပြေဝကန့်ညီအောင်မလုံနိုင်သေးစေကမူလက်သမားတွေရဲ့စန္ဒအခုဖြည့်ရှင်းတင်တာလေးတွေကိုလည်းဦးဆုံးဖြည့်ရှင်းပေးဖို့တော့လိုအပ်ပါတယ်အဲ့ဒီအတိုင်းအတာမှာတော့ကျွန်တော်စကိုင်းတိုင်းအရာတော့ကျွန်တော်ပြောခဲ့သလိုပါပဲဝင်းကျုပ်ကကိုယ်တိုင်လည်းပဲဥဆောင်လုပ်ခဲ့တယ်လက်သမားကြီးကိုလုံးလင်းမယ်လို့တော့မျိုးလင်းတယ်ဒါပေမဲ့ဒီနေ့အတိုင်းအတာထီတော့ကျွန်တော်တို့အားရလောက်တဲ့အနေထားတော့မရှိသေးဘူးလို့ဒါကျွန်တော်ဒီလိုပဲသုံးသပ်မိပါတယ
်ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့မဆူမြင့်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါ
ဝါရောင်ပီကာချူးရုပ်ကလေးပါတဲ့ပိုကီမွန်ဂိမ်းတွေကိုတော်တာရှင်တို့မှတ်မိကြမယ်ထင်ပါတယ်။
1990ပြည့်လွန်နှစ်ပိုင်းတွေတုန်းက Nintendo Game Boy ဆက်တွေနဲ့ကစားကြတဲ့ Pokemon ဂိမ်းတွေ Pokemon ရုပ်သံ series တွေတိတ်ကိုအောင်မြင်ခဲ့တဲ့အပြင်ကပ်ပြားတွေအရုပ်တွေ sticker တွေလိုဈေးကွက်ထဲမှာပုံစံမျိုးစုံနဲ့ရောင်းတဲ့ Pokemon ပစ္စည်းတွေကိုဝယ်ပြီးမဆုတဲ့ကလေးတွေတော်တော်ကိုရှာခဲ့တာပါမြန်မာနိုင်ငံမှာဆိုရင်လဲ Pokemon ရောဂါတော်တော်လေးပြန့်နှံ့ခဲ့ပါတယ်။ Pokemon ကိုဂျပန်ရဲ့အအောင်မြင်ဆုံးထုတ်ကုန်တစ်ခုလို့တော့တချို့ကသုံးသပ်ခဲ့ကြပါတယ်။ Pokemon စထွက်ခဲ့ပြီးအနှစ်20အကြာအခုလဲ Pokemon ရောဂါတကြော့ပြန်ဖြစ်နေပြီလို့ပြောရပါမယ်။ Smart လက်ကင်ဖုန်းတွေနဲ့ကစားရတဲ့ Pokemon Go Game App ကို Nintendo ကဇူလိုင်လ9ရက်နေ့တုန်းက Australia, New Zealand နဲ့ American နိုင်ငံတွေမှာထုတ်လိုက်ပြီးတော့တပတ်အတွင်းမှာပဲ Apple ရဲ့ App Store မှာရော Google ရဲ့ App Store မှာပါdownload အလုံးစုံ application တစ်ခုအဖြစ်နဲ့စာရင်းဝင်သွားခဲ့ပါတယ်လူမှုကွန်ရက်တွေမှာလူပြောများတဲ့ခေါင်းစဉ်တစ်ခုဖြစ်နေရုံမက Washington Post လို့အထင်ကရသတင်းစာကြီးတွေထဲမှာနာမည်ကြီးရုပ်သံလွှင့်လုပ်ငန်းကြီးတွေပေါ်မှာသတင်းကြီးတစ်ခုအနေနဲ့ပြောရလောက်အောင် Pokemon Go ကကြော်ကြားသွားခဲ့ပါတယ
် I downloaded the first day it came out and I've been playing every day since then
ထထချင်းနေကလေးက download လုပ်ပြီးတော့ကစားနေတာအခုထိနေတိုင်းကစားဖြစ်ပါတယ်ရှင
် I guess right now I'm loving the nostalgia of it you know it's bring you know brings you back toWhen I was a kid, you know, playing on the
ကျွန်တော်ငငယ်ကကစားခဲ့တာတွေကိုပြန်အမှတ်ရလို့သဘောကျတယ်ထင်ပါရဲ့ဗျာငငယ်တုန်းက Game Boy နဲ့ Game ကစားခဲ့တာလေမကစားပြတော့တာနှစ်ပေါင်းကိုကြားလာပါပြီ Game Boy လည်းမရှိတော့ပါဘူးအခုပြန်ကစားလို့ပြောစရာပဲဗျာ
It's like a cool thing just to collect the Pokemon like that was always something that when we were younger we wanted to do
Pokemon တွေကိုတွေ့အောင်လိုက်ရှာပြီးစုရတာပြောစရာကောင်းတယ်ဗျာကျွန်တော်ငငယ်တွေက Pokemon Monster လေးတွေအားလုံးကိုရကြင်ခဲ့တာမလားအခုဒီ Game ကအပြင်မှာတကယ်လိုက်ရှာပြီးစုလို့ရအောင်လုပ်ထားပေးတယ်လေ
ဟုတ်ပါတယ်ပုံစံ150ကျော်တဲ့ Pokemon account လေးတွေကိုအရင်တုန်းက game set တွေထဲမှာပဲလိုက်ရှာစုရတဲ့ game ကိုအခုတော့အပြင်ကတကယ်ရှိနေတဲ့နေရာတွေမှာလိုက်ရှာစုရတာမျိုးဖြစ်ပါတယ် Pokemon Go game app ကိုကိုယ့်ရဲ့ smartphone ထဲမှာထည့်ထားပြီးပြီဆိုရင်ဘယ်လမ်းနေရာဘယ်အဆောက်အဦဘယ်ပန်းချံမှာတော့ဖြင့် Pokemon account လေးတွေကိုလိုက်ဖမ်းလို့ရတယ်လို့ game ကပြောတာမို့အဲ့ဒီနေရာတွေစီကိုကစားသူကတကယ်သွားပြီးတော့ရှာရတာပါဖုန်းရဲ့ GPS လမ်းညွှန်နဲ့ကင်မရာကိုသုံးပြီးတော့လိုက်ရှာကြရပါတယ်။ကစားသူကဖုန်းရဲ့ screen ကိုကြည့်နေရပြီးတော့ Pokemon account လေးတွေဖုန်းပေါ်မှာပေါ်လာရင်ရအောင်ဖမ်းရတာပါ။ Pokemon Go game ကနေ account လေးတွေရှိနိုင်တယ်လို့ပြောထားတဲ့နေရာတစ်ဝိုက်မှာတကယ်ရှိတယ်ဆိုရင်တော့ဖုန်း screen ပေါ်မှာ Pokemon account လေးတွေပေါ်လာပါတယ်။အဲ့ဒီလိုတွေးနိုင်ဖို့အတွက် game ကစားကြသူတွေကဖုန်းကိုပဲအာယုံဆိုင်ကြည့်နေကြလို့ထိမိတိုက်မိကြတဲ့သူတွေလည်းမနှဲပါဘူး။ New York မြို့မှာဆိုရင် Pokemon Go game ကစားကြသူတွေတယောက်နဲ့တယောက်ခဏခဏတိုက်မိကြပါရတဲ့
။ Well, actually yesterday I was walking down the street playing it and I actually bumped into someone they were also playing and we kind of had
a little ငါပဲကျွန်တော်လမ်းလျှောက်သွားရင် game ကစားနေတော့ကျွန်တော်လိုပဲကစားနေတဲ့နောက်တယောက်နဲ့သွားခလုတ်တိုက်မိတယ်ဗျ။ကျွန်တော်တို့နှစ်ယောက်ပြောပြီးတော့ရည်ပစ်ကြပါရတယ်။ကိုပတ်ဝန်းကျင်ကိုတော့သတိထားရပါလိမ့်မယ်အထူးသဖြင့်လမ်းကူးတဲ့အခါမျိုးမှာပေါ့
So I went to little Tokyo and I pretty much like went around it was like midnight so
တနေ့တော့ညတခါလောက်ရှိပြီထင်တယ် Little Tokyo မှာဖုန်းနဲ့ဒီ Pokemon account လေးတွေလိုက်ရှာတော့ကျမလိုပဲ Pokemon Go game ကစားတဲ့သူ100လောက်ကိုတွေ့ရတယ်ရှင်တယောက်နဲ့တယောက်ဘယ်နားမှာရှာပြီးပြီလဲတွေ့ပြီလားလို့မေးကြပြီးတော့ text message အပြန်အလှန်ပို့ကြပေါ့ရှင
် I've been you know walking around trying to get a Pokemon and
လမ်းလျှောက်ရင်ပိုကမွန်ကိုတွေ့အောင်လိုက်ရှာနေတော့တက်တိုင်ကိုဝင်တိုက်မိတယ်ဗျာညာဘက်လည်းနင်းနင်းနာသွားတယ်လေ
I catch myself almost walking into things so
လမ်းသွားနေရင်တိုက်မိတော့မလို့ဖြစ်လို့လမ်းပေါ်ရောက်နေရင်ကစားတာကိုကျွန်တော်ရှော့ထားရတယ်ဗျကို့ပတ်ဝန်းကျင်မှာဘာရီရှိတယ်လဲဆိုတာအခုတော့အရင်သတိထားကြည့်ရတယ်
အပြင်ကနေရာမျိုးစုံမှာ game တွေက Pokemon account လေးတွေကိုလိုက်ရှာရင်းနဲ့တချို့လဲအန်ဒီရဲ့ကြုံကြတာကြောင့် Pokemon Go ကစားတဲ့သူတွေအနေနဲ့ကိုပတ်ဝန်းကျင်ကိုတတိမလွတ်စေဖို့နဲ့ကိုသိမ့်မသိတဲ့နေရာတွေဆိုရင်တယောက်တည်းမသွားကြဖို့အတွက် Pokemon Company ကကြေညာချက်တောင်ထုတ်ခဲ့ရပါတယ်။ Pokemon Go ရဲ့အောင်မြင်မှုကြောင့်သူနဲ့ဆိုင်တဲ့ကုန်ပစ္စည်းတွေလည်းရောင်းကောင်းနေပါတယ
်။ When Pokemon Go released a couple days ago, all our hats are selling out Pokemon.
Pokemon Go စထွက်တဲ့ရေတုံးကဆူ Pokemon နဲ့ပတ်သက်သမျှအုတ်ထုတ်တွေအယုတ်တွေအားလုံးအရောင်းကုန်သွားတယ်ရှင်။ဂိမ်းကစားပြီးဂိမ်းတွေအတိုင်းအသုံးဆောင်တွေလိုချင်ကြတယ်ထင်ပါတယ်ရှင်။
online ပေါ်မှာချိတ်ဆက်ကစားရတဲ့ Pokemon Go game တစ်ကိုကစားသူတွေများလွန်းတဲ့အတွက် game online server လဲ crash ဖြစ်သွားခဲ့လို့ game ကိုထွင်ပေးတဲ့ Niantic Inc software company က server ကို update လုပ်ခဲ့ရတဲ့အပြင်တခြားနိုင်ငံတွေမှာထုတ်မဲ့အစီအစဉ်ကိုလည်းခဏဆိုင်းထားရပါတယ် game ကစားနိုင်ဖို့ sign up လုပ်တဲ့အခါမှာသူ့ရဲ့ game app ကတဆင့်ကိုယ့်ရဲ့အချက်အလက်တွေဘယ်နေရာမှာရှိနေတယ်လဲဆိုတာမျိုးတွေကိုသိခွင့်ပေးရတာမို့ကိုယ့်ရဲ့လုံခြုံရေးအတွက်စိတ်မချရဘူးလို့တချို့ကတော့ထောက်ပြပါတယ်ဒီတော့လုံခြုံမှုရှိအောင်မလုပ်သင့်ပါတယ်လေ
The first step that everybody should be aware of and do it's very simple
you create a separate Google account that you just use
to along three ta bi lo lou tin na ga lo ma khat ba u app go install lou nai bo bae phi phi tacha game ni twet bae phi phi Google account tat tat takhu phwin tha tin ma de a ra so yin ko ye a ye ji de a che let di shi ni de adika email account go tong sia ma lo raw bo ya
Red Owl လုံခြုံရေးကုမ္ပဏီရဲ့ဤပညာလုံခြုံရေးဆိုင်ရာကျွမ်းကျင်သူ Jonathan Rubini အကြံပေးသွားတာဖြစ်ပါတယ်။ Game App ထွက်ပြီးရပ်ပိုင်းအတွင်းမှာကိုသတင်းတွေထဲမှာဖော်ပြရလောက်တဲ့အထိကြော်ကြားခဲ့တဲ့ Pokemon Go game ကြောင့် Nintendo ကုမ္ပဏီရဲ့တန်ဖိုးကတော့ $9 billion ကျော်အထိပိုတန်ဖိုးတက်သွားခဲ့ပါတယ်ရှင
်။မဆုမြတ်မော်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့ဆက်ပြီးတော့မအေးတနာကျော်ရဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါ
မင်္ဂလာပါရှင်။အားလုံးစိတ်နှစ်ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တက်ရောင်သတင်းလာမှာတော့ကမ္ဘာပေါ်မှာဝင်ငွေအများဆုံးရတဲ့အမှုပညာရှင်ကဘယ်သူပါလဲ။ပြီးတော့လန်ဒန်ကနာမည်ကျော် Waterloo ဘူရာယုံကိုရောက်လာတဲ့တရေကြီးဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်။ကမ္ဘာပေါ်မှာနာမည်ကျော်အမှုပညာရှင်တွေရဲ့အမှုပညာကြီးအများဆုံးရရှိတဲ့သူချင်းကို Forbes magazine ကအထုတ်ပြန်လိုက်တော့ American Pop အဆိုတော် Taylor Swift ကနံပါတ်1နေရာမှာရှိပါတယ်။သူက2016ခုနှစ်မှာဒေါ်လာတန်180ဝင်ပြီးတော့ဝင်ငွေအများဆုံးရတဲ့နာမည်ကျော် Celebrity ဆင်းမှာထိတ်ဆုံးကရှိတာပါ။ဂီတလောကတွေကိုကျေးလက်တခြင်းတွေနဲ့စပြီးတော့ဝင်ရောက်ခဲ့တဲ့ Taylor Swift က Pop တခြင်းတွေဆိုလာပြီးတဲ့နောက်မှာတော့ကမ္ဘာ Pop ဂီတမှာတရဖူစောင်းထားတဲ့ဘုရင်မတစ်ပါးဖြစ်ပြီးသူ့ရဲ့1989တေးတက်ပြားတွေကတခြင်းတွေနဲ့မြောက်အမေရိကနယ်လှည့်ဖျော်ဖြေရေးခီးစဉ်မှာဝင်ငွေစုစုပေါင်းတန်း200ကျော်ရခဲ့တာပါ။အဲ့ဒီကဝင်ငွေတစ်ခုတည်းနဲ့တင်သူ့ရဲ့ပြိုင်ဘက်တွေကိုအများကြီးကျော်ဖြတ်နိုင်ခဲ့ပြီးတော့ Forbes ရဲ့ဝင်ငွေအများဆုံး Celebrity ဆင်းမှာဒုတိယနေရာမှာရှိတဲ့ One Direction အဖွဲ့ထက်အရှိကအများကြီးတာနေရဖြစ်ပါတယ်။ဝင်ငွေအများဆုံး Celebrity အယောက်တရာဆင်းမှာတော့ဟာတာရုပ်ရှင်မင်းသား Kevin Hart ကဝင်ငွေဒေါ်လာ88သန်းခွဲနဲ့နံပါတ်6နေရာမှာရှိပါတယ်။သူ့ရဲ့ဟာရီယာရှင်စေးတိုက်ကြွေးတဲ့ပွဲတွေမှာပွဲကင်းတစ်ခုလုံးလူပြည့်ဖြစ်ပါတယ်။ဗြိတိရှအဆိုတော့ Adele ကတော့တစ်နှစ်ဝင်ငွေဒေါ်လာ 80.5 သန်းနဲ့နံပါတ်6နေရာမှာရှိပြီးတော့လူတွေသိပြီးတော့စိတ်ဝင်စားတဲ့ reality ရုပ်သံအစီအစဉ် star ဖြစ်တဲ့ Kim Kardashian ကတော့ဒေါ်လာ 51 သန်းနဲ့နံပါတ်42နေရာမှာရှိပါတယ်။သူကဇူလိုင်လထုတ်ဒီ Forbes magazine ရဲ့ညနေဖုံးရှင်လည်းဖြစ်ပါတယ်။ Fox magazine ရဲ့ဒီဝင်ငွေအများဆုံးနာမည်ကျော်တွေရဲ့အစည်းအဝေးကိုတော့2015ဇွန်လကနေ2016ဇွန်လကာလအတွင်းအခွင့်မပေးရခင်ရတဲ့စုစုပေါင်းဝင်ငွေနဲ့တွေ့ချက်တာဖြစ်ပါတယ်ရှင်။ Something big is going to happen. လန်ဒန်မြို့တော်ကနာမည်ကျော် Waterloo ရထားဘူရာယုံကိုအသုံးပြုတဲ့သူတွေတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာရုပ်ရှင်တွေကနာမည်ကျော်တရေဝတ်တုတ်တကောင်နဲ့တွေ့ခဲ့ကြရပါတယ်။ Ghostbuster တရေဖမ်းသူများရုပ်ရှင်ကားဇလန်တွေတွေကနာမည်ကျော်ဇက်ကောင်တကောင်ဖြစ်တဲ့ Stay of Marshmallow Man တရေကြီး Waterloo ဘူရာယုံမှာရောက်နေတာပါ။ဘူရာယုံကြီးရဲ့ဇင်းကျင်ကွက်လက်ကျင်းမြင်တွေကနေပြီးတော့ Marshmallow Man တရေကြီးရဲ့ဥကောင်းကြီးထွက်နေတဲ့ပုံကိုလှုပ်ပြထားလို့များသောအားဖြင့်ယထာချိန်မမီမှာဆိုလို့အပြေးလွှားလာပြီးယထာစီးကြရတဲ့သူတွေအိမ်မှာရက်ပြီးတော့ဓာတ်ပုံကြိုက်ကြတာတွေ့ရပါတယ်။အဲ့ဒီတရေကောင်းကြီးကကိုယ်ဝေခွဲမြင့်ပြီးတော့28ပြီလုံးပတ်ရှိပါတယ်။ Ghostbuster ရုပ်ရှင်ရဲ့ဇက်ဝင်ငန်းထဲမှာပါတဲ့ New York ကမြောက်ယထာဘူရာယုံတစ်ခုရဲ့အဝင်အဝါပုံယာယီဆိုင်ငန်းငယ်လှုပ်ထားပြီးအဲ့ဒီထဲမှာတော့ Ghostbuster အမတ်တရားပစ္စည်းတွေရောင်းချပေးနေတယ်လို့ဘူရာယုံမျက်နှာချက်ကနေပြီးတော့အစိမ်းရောင်ပစ်ချက်ချက်အရေးတွေစိမ့်ကြနေတဲ့ပုံလေးလှုပ်ပြထားပါတယ်။ Ghostbuster ပြည်သက်တချို့လည်းရုပ်ရှင်ကားတွေကနာနာဘာဝလိုက်ဖက်နဲ့သူတွေလိုမျိုး uniform တွေနဲ့လာကြတာတွေ့ရပါတယ်။Ghostbuster ရုပ်ရှင်ကားတွေကို UK ရုပ်ရှင်ရုံးတွေမှာတနင်္လာနေ့ဇူလိုင်လ17ရက်နေ့မှာစပြီးတော့ကျင်းပတင်ပြသတာဖြစ်ပါတယ်။ညိုရမြို့မှာပြုလုပ်ထားတဲ့ New York Fashion သတင်းပတ်အမျိုးသားဝင်2019ညွေဦးနယ်ညွေရသည် Fashion လက်ရာ Show တွေမှာပထမဦးဆုံးနေ့ဇူလိုင်လ17ရက်နေ့မှာတော့အမျိုးသားဝင် Fashion ဒီဇိုင်း5ခုကဖန်တီးမှုတွေပြသွားပါတယ်။အောက်ပိုင်းမန်ဟန်တန်ရက်ကွက်က Industrial Studios မှာပြုလုပ်တဲ့ show ဝယ်တွေမှာဒီဇိုင်နာ David Niemann က America Made ဆက်ပွဲထုတ်တဲ့ပွဲမှာသူ့ရဲ့လက်ရာတွေကိုပြခဲ့တာပါသူကဥရောပနဲ့အာရှတစ်ခွင်မှာလွန်ခဲ့တဲ့7နှစ်တွင်ဆိုင်ခွဲပေါင်း100ဖွင့်ပြီးအောင်မြင်ခဲ့တာပါဒီမှာဖန်တီးထားတာကတော့ဘယ် shoot down ကိုလူတွေကလက်ခံတယ်လဲအတိတ်ပဲဖော်ဖို့ခက်ခဲတာမျိုးမဟုတ်တဲ့ shoot down ကိုပြသခြင်းဒီလိုမျိုးစိတ်ကူးတွေနဲ့ဒီဇိုင်းကိုဖန်တီးထားတယ်လို့ဆိုပါတယ် plug တစ်စိတ်ကတော့အင်္ဂလိပ်ပကြီးဆရာ David Hockney ရဲ့လက်ရာကိုခန်းစားပြီးတော့အယောင်တွေစုံတဲ့ fashion လက်ရာတွေကိုဖန်တီးပြထားပါတယ်surf design ကတော့ wire ရေလိုင်းစီ surf ပုံပြနဲ့အပူပိုင်းဒေတာအငွေ့အသက်လွန်းတဲ့အဝတ် design တွေကိုအင်္ဂလန်ဂျပန်နဲ့အီတလီတို့မှာချုပ်လို့ပြထားပါတယ်1960ပြည့်လွန်1980ပြည့်လွန်ကကယ်လီဖိုးနီးယားကအငွေ့အသက်ကိုပြသထားပါတယ်လို့ designer hot ကဆိုပါတယ် Max and Chester designer Peter Trainer ကတော့အတွင်းစိတ်တန်ကိုလှစ်ပြထားတာကိုသူ့ရဲ့ fashion လက်ရာမှာတွေ့ရတယ်လို့ပြောထားပါတယ်1940ပြည့်လွန်50ပြည့်လွန်ကစစ် uniform တွေကိုအခြေခံပြီးတော့လက်ရသစ်ထွင်တဲ့သူကတော့မေဒန်နဝါတစိ့ဖြစ်ပြီးတော့တန်လွင်သီးရောင်အညိုရောင်တန်နာကြောက်ရောင်တို့ကိုအပြာရောင်နဲ့တွဲဆက်ပြီးတော့သုံးထားပါတယ်။ New York အမျိုးသား fashion သတင်းဘက်ကတော့ဇူလိုင်လ17ရက်နေ့ကနေ14ရက်နေ့ထိပြုလုပ်သွားနေတာဖြစ်ပါလိမ့်ရှင်။ J'adore cette manébille et moi Louis Dolce Gabbana Alexander McQueen et oh merde love does Manolo American ရုပ်သံလိုင်းမှာဟာရီယရွှင်ရေရုပ်သံအစီအစဉ်တစ်ခုတင်ဆက်တဲ့ Chelsea Handler Playboy ကထုတ်တဲ့ Freedom လွတ်လပ်ခြင်းဆိုတဲ့မဂ္ဂဇင်းစာဆောင်မှာပါဝင်ပြီးတော့ဆောင်းပါးတစ်ပုဒ်ရေးခဲ့တော့သူ့ရဲ့ဆောင်းပါးကိုဝေဖန်သူတွေထွက်ခဲ့ပါတယ်။သူကလုံးဝကိုရိုးရိုးတသားဝန်ခံချက်တစ်ခုလုပ်သွားတာပါ။ဟာသာအစီအစဉ်တွေလည်းပြောပရိသတ်အစိတ်ဝင်စားတဲ့အကြောင်းအရာတွေကိုလည်းဝိုင်းဆွေးနွေးတဲ့ရုပ်သံအစီအစဉ် talk show တစ်ခုကိုလည်းတင်ဆက်သူဖြစ်တဲ့ Chelsea ကသူအသက်16နှစ်မပြည့်ခင်မှာပဲကိုဝင်တစ်ခါဖျက်ချခဲ့တယ်လို့သူ့ရဲ့ဆောင်းပါးမှာဝန်ခံထားတာပါဒါကိုဝေဖန်သူတွေထွက်လာတော့သူက Twitter လူမှုကွန်ရက်အစာမျက်နှာမှာပြန်ရေးခဲ့တာကတော့အမျိုးသမီးတွေအနေနဲ့ရွေးချယ်ပိုင်ခွင့်ရှိရပါမယ်ကျွန်မကဒီကိစ္စကိုတမင်အကျယ်ချက်ပြီးတော့ကြွားနေတာမဟုတ်ပါဘူးအမှန်ကိုပြောပြနေတာပါလို့ပြန်ပြီးတော့တုံ့ပြန်ရေးသွားခဲ့ပါတယ်ရှင် Hey y'all's friend I gotta tell you something Oh yeah I wanna be a celebrity yeah ဒီတော့ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own
yacht. မရေးတနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့ကြာနေသေးတဲ့အပတ်စဉ်ကဏ္ဍတစ်ခုကိုနားဆင်ရပါမယ်။ဒီသတင်းမရဲ့သူယုံကြည်ရာအစီအစဉ်မှာတော့ကမ္ဘာ့ဘဏ်မှာနိုင်ငံဝန်ထမ်းတွေရဲ့အကျိုးခံစားခွင့်နဲ့ဝန်ထမ်းရေးရာလုပ်ငန်းတွေနဲ့ပတ်သက်တဲ့သူတေသနပညာရှင်အဖြစ်အလုပ်လုပ်နေတဲ့ဒေါ်ကြည်ပြချစ်စောရဲ့အမြင်ကိုနားဆင်ရပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်။
တိုင်းပြည်မှာကအခုအပြောင်းပေါ့နော်ပို့ပြီးတော့ဒီမိုကရေစီစနစ်ကိုကူးပြောင်းနေတဲ့အချိန်မှာအစိုးရတရက်လုံးပြောင်းနေတဲ့အချိန်မှာကျွန်မသူတွေဒီတယောက်အနေနဲ့အရေးကြီးဆုံးလိုအပ်တယ်လို့ထင်တာကတော့ဒီတတိယအချက်အလက်ဒီအနေနဲ့သူတွေတနာလုပ်ငန်းတွေပဲဖြစ်ပါတယ်ကျွန်မတို့စီမားကသူတွေတနာဆိုတာကအရင်အစိုးရလက်ထက်ပေါ့နော်သမဏဦးသိန်းစိန်လက်ထက်ကစပြီးတော့မှနည်းနည်းလေးဟိုစပြီးတော့ကျင့်သုံးတာတွေအစိုးရတွေကြားမှာ policy မူဝါဒတွေချမှတ်တဲ့အခါမှာမူဝါဒနဲ့ဆိုင်တဲ့သူတွေတနာတွေလုပ်တယ်ဆိုတာကိုစပြီးတော့ကျင့်သုံးပြီးတော့ဆောင်ရွက်လာတဲ့အချိန်ပဲရှိပါသေးတယ်အဲ့တော့ကျွန်မတို့စီမားကသူတွေတနာလုပ်ငန်းတွေကအရန်ကိုအားနည်းနေပါသေးတယ်အထူးသဖြင့်ကမူဝါဒရေးရာနဲ့ပတ်သက်ပြီးတော့သူတေသနာတွေအားနေပါတယ်မူဝါဒရေးရာမှာသူတေသနာဘာလို့လုပ်လဲဆိုတော့ဆိုရတရမူဝါဒတစ်ခုချမှတ်လိုက်ပြီဆိုရင်ဒီမူဝါဒကိုဘယ်လိုချမှတ်ရမလဲဒီမူဝါဒကဘယ်သူတွေကိုဟိုအကျိုးသက်ရောက်မှုတွေရှိမှာလဲခြေလက်ကပြည်သူတွေကိုအကျိုးသက်ရောက်မှာလားမျိုးပြားပြည်သူတွေကိုအကျိုးသက်ရောက်မှာလားဘလောက်အထိအတိုင်းအတာအထိအကျိုးသက်ရောက်မှာလဲဒီမူဝါဒကိုဘယ်လိုစောင့်ကြည့်ရမလဲဘလို့ပြန်လေတုံးတက်ရမလဲအဲ့ဒါတွေအကုန်လုံးကိုကျမတို့ဟိုထဲသွင်းစဉ်းစားပြီးတော့မှမူဝါဒတုတေသနာတွေလုပ်ရတာဖြစ်ပါတယ်ကျမအခုလုပ်တဲ့မူဝါဒတုတေသနာကနိုင်ငံဝန်ထမ်းရေးရာလူဆန်အားအရင်အမြင့်နဲ့ပတ်သက်ပြီးတော့တုတေသနာလုပ်နေတာဖြစ်ပါတယ်ကျမတို့စီမားကဝန်ထမ်းနေရေးလူဆန်အားအရင်အမြင့်နဲ့ပတ်သက်ပြီးတော့မူဝါဒတုတေသနာလုပ်ထားတာတွေမရှိသေးပါဘူးအခုမှစပြီးတော့ဆောင်ရွက်နေကြတာဖြစ်ပါတယ်အထူးသဖြင့်ဝင်ထမ်းရဲ့ဆွဲဆောင်ရည်နဲ့ပတ်သက်ပြီးတော့လုပ်ရည်ကံရည်နဲ့ပတ်သက်ပြီးတော့သုတေသနလုပ်ရတာဖြစ်ပါတယ်။နောက်တစ်ခုကကျတော့ကျမတို့စီမှာလိုအပ်တာကတည်င်းအချက်လက်ပါ။တည်င်းအချက်လက်ကကျမတို့တိုင်းပြည်မှာအရင်ခေတ်တည်တုန်းက ဆူဆောင်းနေတဲ့ဟာအရင်အားနေခဲ့ပါတယ်အဲ့ဒါကြောင့်မလို့အခုကျမတို့ဒီစီးပွားရေးလုပ်ငန်းကြီးရဲ့အကောင့်ထဲပေါ်ဖို့ဒီနိုင်ငံတကာအဖွဲ့အစည်းတွေကလာတဲ့အခါမှာတရင်ချက်လက်ဒီမရှိတဲ့အတွက်ကြောင့်မလို့ဘလိုမျိုးတွက်ချက်ရမလဲဘလိုမျိုးဟို focus လုပ်ကမလဲဘလိုနားလည်အောင်ဘလိုပြုပြင်ရမလဲဆိုတဲ့ဟာတွေကိုလုပ်တဲ့အခါမှာအခက်အခဲတွေရှိပါတယ်အဲ့ဒါကြောင့်မလို့ကျမတို့အခုမှစပြီးတော့တရင်ဒီအချက်လက်ဒီပြန်ပြီးတော့ကောက် data တွေပြန်ပြီးတော့ကောက် data ဆိုတဲ့အခါမှာတရင်ချက်လက်ဆိုတဲ့အခါမှာကြီးရွာကစပြီးတော့ကောက်တဲ့တရင်ချက်လက်တွေကအစအရင်ရေးကြည့်ပါတယ်အထွေထွေအုပ်ချုပ်ရေးကနေလုပ်နေတဲ့ကောက်နေတဲ့တည်င်းချက်လက်တွေရှိတယ်လို့တခြားဌာနဆိုင်ရာတွေကျမကြီးကကောက်တဲ့တည်င်းချက်လက်ရှိပါတယ်လူဝင်မှုကြီးကြီးကကောက်တဲ့တည်င်းချက်လက်တွေလည်းရှိပါတယ်ဒါပေမဲ့ဌာနတွေအကုန်လုံးကတည်င်းချက်လက်တွေကပြန့်ကျဲနေပါတယ်အဲတည်င်းချက်လက်တွေအကုန်လုံးကိုတစုတစည်းတည်းလုပ်ပြီးတော့တည်င်းချက်လက် database တစ်ခုလုပ်ပြီးတော့ဒီတည်င်းချက်လက်တွေကိုစုဆောင်းမယ်ပြီးလို့ရှိရင်ဒီတည်င်းတွေပေါ်မူတည်ပြီးတော့မှကျမတို့သုတေသနတွေလုပ်မယ်ဆိုလို့ရှိရင်ပို့ပြီးတော့ကောင်းမွန်တဲ့မူဝါဒသုတေသနတွေရရှိလာမှာဖြစ်ပါတယ်ဒီမူဝါဒသုတေသနတွေဟာအစိုးရအတွက်ကိုကျမတို့ဒီအထောက်ကိုအများကြီးပေးနိုင်ပါလိမ့်မယ်ပြည်သူတရက်လုံးကိုလည်းအကျိုးရှိမယ်လို့ဟိုထင်ပါတယ်အဲ့ဒါကြောင့်မို့လို့သတင်းချက်လက်စုဆောင်းတဲ့စနစ် database စနစ်ဒီပို့ပြီးတော့ကောင်းမွန်အောင်ဌာနတစ်ခုချင်းစီမှာဌာနတစ်ခုချင်းစီ like ပို့ပြီးတော့ကောင်းလာအောင်လုပ်ဖို့လည်းလိုအပ်တယ်လို့ဝင်ကြီးဌာနတွေမှာမဟုတ်ဘူးနောက်တစ်ခုကကျမတို့ကျောင်းတွေတက္ကသိုလ်တွေအဆင့်ဆင့်ပေါ့နော်အကုန်လုံးပညာရေးဆိုလည်းပညာရေးအဆင့်အယောက်ကျန်းမာရေးအဆင့်အယောက်အကုန်လုံးအစိုးရတည့်ရက်လုံးမှာသတင်းချက်လက်တွေကောင်းမွန်လာအောင်စုဆောင်းတာသုတေသနတွေအတွက်ကိုအသုံးပြုမယ်မူဝါဒရေးရာတွေအတွက်အသုံးပြုမယ်ဆိုလို့ရှိရင်တိုင်းပြည်အတွက်ကိုပို့ပြီးတော့ကောင်းမွန်တဲ့မူဝါဒသုတေသနစာတမ်းတွေရရှိလာမှာဖြစ်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်
။မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာစီစဉ်ဖြစ်ပါရဲ့ရှင်။တနင်္လာညချမ်းအတွက်တင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။မကြခင်မှာအစီအစဉ်လေးအဆုံးတတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးကတလှည့်ကြီးညာပေးပါဦးမယ်ရှင
်တူရကီနိုင်ငံရဲ့ဆေးရနာသိန်းကျိုးပတ်မှုမှာအဓိကပါဝင်ပတ်သက်နေတဲ့သူတွေကိုတရားဝင်နဲ့အညီအရေးယူဖို့ထောက်ခံအားပေးပေမဲ့တိုင်းပြည်တွင်းတည်ငြိမ်မှုပြန်လည်ရရှိအောင်လှုံ့ဆော်ရမှာတူရကီအစိုးရအနေနဲ့တရားလက်လွန်အလွန်ကျွံလှုံ့ဆော်တာမျိုးမဖြစ်စေဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကသတိပေးပြောဆိုလိုက်ပါတယ်တိုင်းပြည်ရဲ့လူလူရွေးကောက်ခံခေါင်းဆောင်တဲ့အတူအမေရိကန်အစိုးရကအတူရက်တည်နေပါတယ်လို့လည်းဒီဘယ်လ်ဂျီယံနိုင်ငံပရက်ဆဲမြို့မှာဥရောပအသံမက EU ကနိုင်ငံသားရေးဝန်ကြီးတွေနဲ့တွေ့ဆုံမှုအပြည့်လုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာဝန်ကြီးကယ်ရီကပြောသားခဲ့ပါတယ်ရှင်တကာကူလာဆော်ပိုင်းတို့ကရဲရာရှိတွေရဲ့လက်ချက်နဲ့လူမဲ့မျိုးသားတို့တည်ဆုံခဲ့တဲ့ဒီအမေရိကန်ပြည်ထောင်စုလူဝီစီယာနာပြည်နယ်ဘတ်တန်ရူ့ချ်မှာတနင်္ဂနွေနေ့မနက်ပိုင်းကလူ3ဦးဒဏ်ရာရခဲ့ပြီးတော့ရဲရာရှိ3ဦးပြစ်ခတ်တပ်ဖြတ်ခဲ့တဲ့သူဟာအမေရိကန်မရိန်းတပ်ဖွဲ့ဝင်ဟောက်တဦးဖြစ်တဲ့အကြောင်းအတည်ပြုလိုက်ပါပြီ။မစ်ဆူရီပြည်နယ်ကန်ဆတ်စ်မြို့ကအသက်29နှစ်အရွယ်ဒီတိုက်ခိုက်တဲ့အချိန်မှာမျက်နှာဖုံးကိုဆွတ်ထားတဲ့ဒီတိုက်ခိုက်ရေးသမားကဲဗင်လောင်းကရိုင်ဖယ်တနက်နဲ့ရဲရာရှိတွေကိုပြစ်ခတ်ခဲ့တာလို့စစ်ဘက်အရာရှိတွေကပြောပါရရှင်။ပြည်ထောင်နိုင်ငံဒီနီးစ်မြို့ကမ်းခြေမှာဗက်စတီဒေးအမျိုးသားနေပွဲတော်ဒီဆင်နွှဲနေတဲ့အချိန်အကြမ်းဖက်တိုက်ခိုက်ခံရတာကြောင့်တည်ဆုံခဲ့ကြသူ84ယောက်အတွက်ဒီနီးစ်မြို့မှာအပါအဝင်ဒီပြည်ထောင်နိုင်ငံတဝန်းမှာတော့ဒီကနေ့ငြိမ်သက်ဆုတောင်းပွဲတွေလုပ်ခဲ့ကြပါတယ်ပြည်ထောင်သမ္မတဖရန်စွာအိုလွန်နဲ့ပြည်ထောင်ဝင်ကြီးဘာနက်ကာဇနူဗယ်တို့လည်းတည်ဆုံသူတွေအတွက်ဝမ်းနည်းခြင်းအထိမ့်မဲ့အဖြစ်ဒီပါရီမြို့ပြည်ထောင်ဝင်ကြီးဌာနမှာလုပ်တဲ့အခမ်းအနားမှာငြိမ်သက်ဆုတောင်းခဲ့ကြပါတယ်ဒီတော့တွင်မှာပဲအထိုက်ခံတွေကတော့သမ္မတအိုလွန်အစိုးရအနေနဲ့ဒီအကြမ်းဖက်ဝါဒတိုက်ဖျက်ဖို့အတွက်လုံလုံလောက်လောက်ဆောင်ရွက်မှုမရှိဘူးဆိုပြီးတော့ဝေဖန်ပြောဆိုနေကြပါတယ်ရှင
်သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်သိန်ကြီးထိုက်ဖြစ်ပါတယ်စပိုင်းဆိုင်ရာအသံဖဲအင်ဂျင်နီယာကတော့ဘေးဘာဖြစ်ပါတယ်ရှင်ကျမကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်မနေ့ပြန်အင်္ဂါမနေ့ခင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်ကြပါရှင် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါသည်ရှင်
This program has come to you from the Voice of America, Washington.